Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေဒီလ18ရက်နေ့ဇန်နဝါရီနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုစတင်အတန်လွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကထင်ညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာသူ့ရဲ့နိုင်ငံရေးအကျိုးမြတ်အတွက်အမျိုးသားအကျိုးစီးပွားထိခိုက်အောင်တရုတ်သမ္မတရှီကျင်းပင်ပါဝင်ကမ္ဘာခေါင်းဆောင်တွေအတော်များများနဲ့ဆွေးနွေးဆွေးနွေးတာတွေလုပ်ခဲ့တယ်လို့သမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးဂျန်ဘေးပုဂ္ဂိုလ်ဟောင်းဂျွန်ဘောလ်တန်ကပြောလိုက်ပါတယ်။အဂျင်နီနာနိုင်ငံမျိုးတော်ဘွေနီဇာရက်စ်မှာလုပ်ခဲ့တဲ့ G20 အစည်းအဝေးအတွင်းသမ္မတထရမ့်ကစိုက်ပျိုးရေးအလုပ်ကိုအဓိကလုပ်ခိုင်းကြတဲ့ပြည်နယ်တွေမှာလာမယ့် 2020 သမ္မတရွေးကောက်ပွဲကြရင်သူမဲအနိုင်ရဖို့အတွက်တရုတ်နိုင်ငံအနေနဲ့အမေရိကန်ရဲ့လေယာထွက်ကုန်ပစ္စည်းတွေကိုတိုးပြီးဝယ်ဖို့တရုတ်သမ္မတကိုတောင်းဆိုခဲ့ပြီးတော့အပြန်အလှန်အားဖြင့်တရုတ်ပစ္စည်းတွေကိုအမေရိကန်ကကုန်သွယ်ခွင့်တွေပိုလျှော့ချပေးသွားမယ်လို့ပြောဆိုခဲ့တဲ့အကြောင်းဗုဒ္ဓဟူးနေ့ထုတ် Wall Street Journal ပါသဘောထားအမြင်ဆောင်းပါးမှာရေးထားပါတယ်ဒါပြေ2019ခုနှစ်ဇန်နဝါရီ29ရက်နေ့ကဂျပန်နိုင်ငံအိုဆာကာမှာလုပ်ခဲ့တဲ့ G20 အစည်းအဝေးမှာတော့အမေရိကန်နဲ့တရုတ်နိုင်ငံဆက်ဆံရေးဟာကမ္ဘာမှာအရေးကြီးဆုံးဖြစ်တယ်လို့တရုတ်သမ္မတရှီကသမ္မတထရမ့်ကိုပြောကြားခဲ့ကြောင်းမစ္စတာဘောလ်တန်ကရေးထားပါတယ်။သမ္မတထရမ့်ကတော့အန်ဩစရာကောင်းလောက်အောင်သမ္မတရွေးကောက်ပွဲဘက်ကိုစကားလမ်းကြောင်းပြောင်းလိုက်ပြီးသူတေချာပေါက်အနိုင်ရစေဖို့သမ္မတရှီကိုပန်ကြားခဲ့တယ်လို့မစ္စတာဘောလ်တန်ကရေးထားပါတယ်။သမ္မတထရမ့်နဲ့သမ္မတရှီကြားအဲ့လိုပြောဆိုခဲ့တဲ့ဆိုတာမကြခင်ထုတ်ဝေမဲ့992မျက်နှာပါမစ္စတာဘောလ်တန်ရဲ့စာအုပ်ထဲမှာလည်းရေးထားပါတယ် The Room Where It Happened A White House Memoir ဆိုတဲ့နာမည်နဲ့အင်မီရောမာတာဝန်ထမ်းစဉ်ကာလသူ့အတွေ့အကြုံတွေကိုရေးထားတဲ့စာအုပ်မိတူကို The New York Times နဲ့ The Washington Post သတင်းစာတွေကရခဲ့ကြတာပါရွေးကောက်ပွဲရလဒ်မှာလယ်သမားတွေရဲ့အရေးပါမှုအမေရိကန်ရဲ့ပဲပီးသတ်တဲ့ဂျုံတွေကိုတရုတ်ကပိုဝယ်တာရဲ့အရေးပါမှုကိုသမ္မတထရမ့်ကအလေးထားပြောခဲ့ပါတယ်သမ္မတထရမ့်ပြောစကားကိုအတိအကျပုံလေးဖော်ပြဖို့ဖြစ်ပေမဲ့စာအုပ်မထုတ်ခင်အစိုးရကစီးစစ်တာမှာထည့်ခွင့်မပြုခဲ့ဘူးလို့မစ္စတာဘောလ်တန်ကရေးထားပါတယ်ဒီစာအုပ်ကိုရှေ့သတင်းပတ်မှာထုတ်ဖို့စီစဉ်ထားပေမဲ့ဥပဒေကြောင့်အရအခြေတင်ဖြစ်နေပြီးတော့စာအုပ်မထွက်နိုင်အောင်အရေးပေါ်မိန့်ထုတ်ပြန်ပြီးတားမြစ်ပေးဖို့တရားရေးဌာနကဗိုလ်ထူးလေးညမှာပဲတင်ပြထားပါတယ်ခင်ဗျာအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့တရုတ်နိုင်ငံရဲ့ထိပ်တန်းသံတမန်တဦးလည်းဖြစ်ပေါ်လစ်ဘျူရိုအဖွဲ့ဝင်တဦးလည်းဖြစ်တဲ့ရန်ကြီးချီတို့အမေရိကန်နိုင်ငံဟဝိုင်ပြည်နယ်မှာဗုဒ္ဓနေ့ကတွေ့ဆုံခဲ့ပါတယ်။သူတို့နှုတ်ဟာဟိုနိုလူးလူးမြို့ကဟစ်ကမ်လေတဲ့အခြေစိုက်စခန်းမှာ6နိုင်ကြာတကပိတ်ဆွေးနွေးခဲ့တာဖြစ်ပြီးဒါဟာပြီးခဲ့တဲ့ဩဂတ်လနောက်ပိုင်းကတွေ့ဆုံပြီးတဲ့နောက်ပထမဆုံးအချိန်ညနေချင်းဆိုင်ဆွေးနွေးခဲ့ကြတာပါ။လူနေဝဲအတွင်းဘာလို့ဆွေးနွေးခဲ့ကြလဲဆိုတဲ့အသေးစိတ်အချက်အလက်တွေကိုနဖတ်စလုံးကမထုတ်ပြန်ပေမဲ့လည်းတရုတ်စိုးရပိုင်းသတင်းမီဒီယာကတော့ဒီဆွေးနွေးပွဲကပြည်သူ့ဘောဆောင်တယ်လို့ဖော်ပြထားပါတယ်။အချိန်ထဲမှာပဲအမေရိကန်နဲ့တရုတ်စိုးရကြဆက်ဆံရေးကိုပြန်လည်အပြည့်အဝအကောင်အထည်ဖော်ဖို့လိုအပ်တယ်လို့ဝန်ကြီးပွန်ပီယိုကအလေးပေးပြောကြားခဲ့တဲ့အကြောင်းသူ့ရဲ့ပြောခွင့်ရကလည်းပြောပါတယ်။လူနိုင်ငံသားကုံသွယ်ရေးတရုတ်စိုးရကဟောင်ကောင်ပေါ်တင်းတင်းကြပ်ကြပ်ထိန်းချုပ်လာတာတောင်တရုတ်ပင်လယ်အတွင်းတရုတ်ကပို့ပြီးတော့အင်အားတိုးချဲ့လာနေတာနဲ့တရုတ်လေပိုင်းမှာပြီးခဲ့တဲ့ဇန်နဝါရီနောက်ပိုင်းကစတွေ့ခဲ့တဲ့ကိုရိုနာဗိုင်းရပること့စ်ရဲ့မူလဇင်းမြစ်နဲ့ပတ်သက်တာတွေအပါအဝင်ကိစ္စရဲ့အများပြပေါ်မှာအငြင်းပွားမှုတွေကြောင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံခြားဆက်ဆံရေးဟာဆယ်စုနှစ်တွေအတွင်းမှာအဆိုးဝါးဆုံးအခြေအနေကိုရောက်ရှိနေတာဖြစ်ပါတယ်ခင်ဗျာ။တောင်နဲ့မြောက်ကိုရီးယားနဲ့နိုင်ငံနယ်စပ်ကိုတက်တီထက်လွတ်သွားမယ်လို့မြောက်ကိုရီးယားနိုင်ငံဘက်ကချင်းကြောက်လိုက်ပြီးနောက်တစ်ရက်အကြာမှာပဲမြောက်ကိုရီးယားဘက်ကတန်ကြာဖြစ်စရာလှုပ်ရှားမှုတစ်စုံတစ်ရာမတွေ့ရဘူးလို့တောင်ကိုရီးယားကပြောလိုက်ပါတယ်။မြောက်ကိုရီးယားကနိုင်ငံခြားတင်းမာမှုတွေကိုရှင်းချဖို့အတွက် 2018 ကသဘောတူညီမှုကိုချိုးဖောက်ပြီးသူတို့ရဲ့နိုင်ငံထဲမှာတည်ဆောက်ထားတဲ့ကိုရီးယားနိုင်ငံပူးပေါင်းဆောင်ရွက်နေရာကိုတက်တည်ဆေးလွတ်ပြီးတော့လုံခြုံရေးကိစ္စကိုပြန်တည်ဆောက်သွားမှာဖြစ်တဲ့အပြင်နိုင်ငံနယ်စပ်ကသူတို့ဘက်ချမ်းမှာစီးရေးလေ့ကျင့်မှုတွေလုပ်သွားမယ်လို့ပြောထားပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားဘက်ကချင်းချောက်ထားတဲ့အတိုင်းစတင်လှုပ်ဆောင်နေတဲ့အရေးအယံမတွေ့ရသေးကြောင်းတောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ပြောခွင့်ရကင်ဂျုံရော့ကသတင်းနောက်တွေကိုပြောပါတယ်။ဒါမဲ့လည်းတောင်ကိုရီးယားအနေနဲ့ဘယ်လိုအခြေအနေမျိုးမှမဆိုရင်ဆိုင်ဖို့အတွက်သူတို့တပ်တွေကိုအခိုင်အမာအသင့်ပြင်ထားတယ်လို့သူကပြောပါတယ်။မြောက်ကိုရီးယားကတောင်ကိုရီးယားနိုင်ငံပေါ်မှာစစ်ရေးရာဖိအားတွေပေးနေချိန်မှာပဲမြောက်ကိုရီးယားကောင်းဆောင်ခင်ဂျုံအွန်ဟာအများပြည်သူမြင်ကွင်းကနေတည်ဆူစွာပျောက်ကွယ်နေပါတယ်။မြောက်ကိုရီးယားကနိုင်ငံဆက်ဆံရေးရုံးကိုပြီးခဲ့တဲ့နှစ်ကဖောက်ခွဲခဲ့တာဟာမြောက်ကိုရီးယားကနေတောင်ကိုရီးယားဘက်ကိုခိုလုံသွားတဲ့သူတွေကအခုလိုမူပြန်မှုပေါင်းတွေလွတ်တင်ပြီးဝါရဖြန့်ချီရေးတွေလုပ်နေတဲ့အပေါ်မှာတောင်ကိုရီးယားဆူရကတားဆီးမှုမရှိတာကြောင့်လို့ပြောထားပါတယ်။တောင်ကိုရီးယားဆိုရကတော့ခိုးလုံသူတွေရဲ့အဲ့ဒီလောက်ရတွေကိုတားဆီးဖို့ကြိုးစားခဲ့ပြီးမရရဲ့အရေးယူမယ်လို့သတိပေးထားပါတယ်ခင်ဗျာ VOA ရဲ့မိခင်အဖွဲ့အစည်းဖြစ်တဲ့ US Agency for Global Media ရဲ့အကြီးအကဲဖြစ်အသစ်ခန့်အပ်ခံထားသူ Michael Pike ဟာရှေ့လေပိုင်းသတင်းမီဒီယာကွန်ရက်လွတ်လပ်တဲ့အာရှသံ RFA နဲ့လွတ်လပ်တဲ့ဥရောပသံ RFE သတင်းဌာနတွေရဲ့အကြီးအကဲတွေကိုယာရုကနေထုတ်ပယ်အဲ့ဒီအကြီးအကဲတူးချင်းစီအတွက်ထုတ်ပယ်ရတဲ့အကြောင်းရင်းကို Michael Pike ကတိတိကျကျမပြောဘဲ USAGM အမှုဆောင်အရာရှိချုပ်ရဲ့လုပ်ပိုင်ခွင့်အာဏာနဲ့အညီလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ပဲပြောတဲ့အကြောင်း AP သတင်းကဖော်ပြပါတယ်။အခုလိုသတင်းဌာနတွေရဲ့အကြီးအကဲတွေကို Mr. Peck ကထုတ်ပြန်လိုက်တဲ့ပုံမှာအမေရိကန်ထက်လွတ်တော်နိုင်ငံရေးကော်မတီကထိပ်တန်းဒီမိုကရက်အမတ်တူဖြစ်သူ Bob Menendez ကလည်းဝေဖန်ပြောဆိုလိုက်ပါတယ်။ MLA Michael Peck ကတော့အမေရိကန်လွတ်တော်ကနေတီးပြပြထမ်းပေးထားတဲ့သတင်းလွတ်လပ်ခွင့်ကိုအမခံထားတဲ့ VOA ရဲ့ဗတိညင်အတိုင်းသူ့အနေနဲ့ပြေဝအကောင့်ထဲပေါ်ဆောင်ရွက်သွားမှာဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။
တန်တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တင်းငွေမှာ5လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ပြီးတော့ကြီးညာပေးသွားပါမယ်ရှင်နယူးဇီလန်နိုင်ငံမှာဒီသတင်းပတ်တွင်ကိုရိုနာဗိုင်းရပ်စ်ကူးစက်သူတတိယမြောက်လူနာအသစ်တဦးအတည်ပြုလိုက်ပါတယ်နိုင်ငံတွင်ပိုကူးစက်မှုကင်းစင်သွားပြီဖြစ်ကြောင်းလွန်ခဲ့တဲ့သတင်းပတ်အတွင်းဝန်ကြီးချုပ်ဂျက်စင်ဒါအာဒနာကြီးညာခဲ့ပြီးတဲ့နောက်ပိုင်းမှာပြည်ပကပြန်လည်ဝင်ရောက်လာတဲ့သူတွေကူးစက်မှုအသစ်ထပ်ပြီးတော့တွေ့တာပါဒါဟာစနစ်ရဲ့လက်မခံနိုင်စရာရှုံ့နှိမ့်မှုပဲဖြစ်တယ်လို့ဝန်ကြီးချုပ်အာဒနာပြောပါတယ
် This case represents an unacceptable failure of the system
ဒီလိုပြန်ကုန်မဖြစ်တင်တာကြောပြန်ဖြစ်စရာလည်းမရှိပါဘူးအစပိုင်းကလေးကနေဆက်ကိုလိုတာထက်ပိုပြီးတော့ဒီထားချက်မဲ့နေရပါဒါကြောင့်ဝန်လာသမျှအားလုံးကိုစီစဉ်ပေးထားတဲ့နေရာတွေမှာစောင့်ကြည့်ဖို့လိုပါမယ်နေဆက်တွင်နေအိမ်မှာထိန်းချုပ်ရေးကိုတင်းတင်းကြပ်ကြပ်လုပ်ကိုလုပ်ရပါမယ်စီကံတကြကိုလုပ်ရမယ်လို့ဝန်ကြီးချုပ်အာဒနာပြောပါတယ်အခုအသေးတွေ့ရှိတဲ့သူတွေကနှစ်ဦးဟာဗြိတိန်နိုင်ငံကပြန်လာသူတွေဖြစ်ပြီးကျန်တဦးကပါကစ္စတန်နိုင်ငံကပြန်လာတာပါသူတို့နဲ့ထိတွေ့ဆက်ဆံခဲ့တဲ့ခွင်းဆက်တွေကိုဖော်ထုတ်ဖို့အာဏာပိုင်တွေကကြိုးပမ်းနေကြပါတယ်အမေရိကန်မှာတော့ဒီရက်ပိုင်းတွင်အတွင်းမှာ COVID-19 ကြောင့်သေဆုံးသူဦးရေကျဆင်းလာပြီးမြန်မာ10ခုကျော်လောက်မှာရောဂါကူးစက်မှုနှုန်းအမြင့်ဆုံးရောက်နေပါတယ်စနေနေ့မှာသမ္မတထရမ့်ဒုတိယဆွေးပွဲကျင်းပဖို့ရထားတဲ့အိုကလာဟိုမာပြည်နယ်ထောက်ဆာမြို့မှာတရက်အတွင်းပိုကူးစက်သူ259ယောက်ရှိပါတယ်Johns Hopkins တက္ကသိုလ်စီးရင်တွေအရအမေရိကန်မှာ COVID-19 ကြောင့်သေဆုံးသူ1000အောက်မှာရှိတာဟာ9ရက်ဆက်တိုက်ရှိနေပြီဖြစ်ပြီးတော့ဗုဒ္ဓဟူးနေ့ကသေဆုံးသူ840ရှိပါတယ်ရှင်တရုတ်နိုင်ငံဘီဂျင်းမြို့မှာကိုရိုနာဗိုင်းရပ်စ်တကြောပြန်ကူးစက်မှုတွေရှိတာကြောင့်တင်းကျပ်တဲ့ဒါမြေကန့်သတ်ချက်တွေချမှတ်ထားခဲ့တဲ့အတွက်ဒီကနေ့အသေးကူးစက်မှုနှုန်းကျဆင်းခဲ့ပါတယ်ပြခဲ့တဲ့သတင်းပတ်အတွင်းကူးစက်မှုတွေပြန်ဖြစ်တာမှာပိုးထွေးလူနာ158ယောက်ရှိတယ်လို့ဘေကျင်းမြို့အစိုးရပြောခွင့်ရကပြောပါတယ်ကူးစက်မှုအသစ်တွေကလက်ကားကုန်စင်းစည်းကြီးတစ်ခုနဲ့ဆက်ဆက်ပြီးတော့ကူးစက်ခဲ့တာပါအိန္ဒိယမှာဒီကနေ့တရက်ထဲရောဂါပိုးကူးစက်သူ 12,281 ယောက်ရှိတဲ့အတွက်စုစုပေါင်းပိုးကူးစက်ခံရသူ 36,000 ကျော်နဲ့သေဆုံးသူ 12,000 ကျော်ရှိနေပြီဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနကဒီကနေ့ထုတ်ပြန်ပါတယ်နိုင်ငံနဲ့အဝန်အသွားလာတွေပြန်ပြီးပိတ်ဖို့ကိုတော့ဝန်ကြီးချုပ်နရင်ဒရာမိုဒီကရင်ဆန်လိုက်ပြီးရေရှည်မှာကူးစက်မှုအန္တရာယ်အနည်းဆုံးနဲ့အသွားအလာတွေကိုဖွင့်ထားဖို့စဉ်းစားရမှာဖြစ်ကြောင်းပြောပါရီတောင်ကိုရီးယားမှာတော့ကူးစက်မှုအသေ59ယောက်နဲ့စုစုပေါင်း12,000ကျော်ကူးစက်ခံထားရပြီးတော့သေဆုံးသူ280ရှိပါတယ်တရုတ်မှာတကြောပြန်ကူးစက်မှုတွေဖြစ်နေတာကြောင့်ပြည်ပကနေဝင်ရောက်သူတွေကတဆင့်ထပ်ပြီးကူးစက်နိုင်တဲ့အနေအကိုသတိထားကြဖို့တောင်ကိုရီးယားကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးထားပါတယ်မြန်မာနိုင်ငံမှာဇွန်လ18ရက်နေ့အတွက်ဓာတ်ခွဲနမူနာ2096ခုကိုစစ်ဆေးခဲ့ရမှာ COVID-19 အတည်ပြုလူနာသစ်တူတွေ့ရှိခဲ့ကြောင်းကျန်းမာရေးနဲ့အာဂစားဝန်ကြီးဌာနကဒီကနေ့မနေ့ပိုင်းထုတ်ပြန်ကြေညာခဲ့တဲ့အတွက်သေဆုံးသူ6ယောက်အပါအဝင်ကူးစက်သူစုစုပေါင်း263ယောက်ရှိပါတယ်ရှင်ဟိမဝန္တာတောင်တန်းဒေသနောက်ပိုင်းနယ်စပ်မှာနှစ်ဖက်တပ်တွေအသက်သေဆုံးတဲ့အထိခိုက်ရန်ဖြစ်ပွားခဲ့တဲ့အတွက်တရုတ်အိန္ဒိယနှစ်နိုင်ငံဆက်ဆံရေးတင်းမာနေချိန်မှာပဲတရုတ်နိုင်ငံအနေနဲ့လက်မခံနိုင်တဲ့ချက်ကတောင်းဆိုမှုတွေမလုပ်ဖို့အိန္ဒိယကသတိပေးလိုက်ပါတယ်အစောပိုင်းတုန်းကတရုတ်ကသူ့ရဲ့နယ်မြေပိုင်နဲ့ထိန်းသိမ်းဆောင်ရှောက်လိုတဲ့စိတ်ဓာတ်ကိုရှော့မတွက်ဖို့အိန္ဒိယကိုသတိပေးခဲ့တာပါဒီလိုအသတိပေးချက်ဟာအခြေအနေကိုထိမ့်သိမ့်သိမ့်ကင်တွယ်ရေးနှစ်နိုင်ငံသဘောတူညီထားတာနဲ့မကိုက်ညီဘူးလို့အိန္ဒိယပြည်ပရေးရာဝန်ကြီးပြောခွင့်ရအနူရက်စရီဗာစတာဗာကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဗုဒ္ဓဟူးနေ့မှာပဲအိန္ဒိယနိုင်ငံအတွင်းတရုတ်ဆန့်ကျင်ရေးဆန္ဒပြသူတွေဟာတရုတ်သွင်းကုန်တွေကိုဖျက်ဆီးပြပြီးတော့ဆန္ဒပြပွဲတွေလုပ်ခဲ့ပါတယ်။ဂျာတာပရီနေ့မှာတော့အိန္ဒိယအသေးစားနဲ့အလက်စားလုပ်ငန်းအဖွဲ့ချုပ်ကတရုတ်သွင်းကုန်900ကိုသပိတ်မှောက်ဖို့ နှုတ်ဆော်ခဲ့ပါတယ်။အိန္ဒိယစစ်သားအယောက်20တိဆုံးခဲ့ရတာကိုမကျေနပ်တဲ့တရုတ်စစ်ကြီးဆန္ဒပြသူတွေကဂျာတာပရီနေမှာပဲအိန္ဒိယမြောက်ပိုင်းခမ်ဖူးမြို့မှာတရုတ်သမ္မတရှီချင်းပင်ရဲ့အလောင်းတင်ထားတဲ့ဆင်လိုမျိုးပုံစံတူပြုလုပ်ပြီးတယ်ဆောင်မီရှူစာပနာပွဲပြုလုပ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ရှင်။ကိုနီရက်ကိုဆွန့်ခွာပြီးတော့နေဆက်ဖြတ်ကျော်ထွက်ပြေးသွားခဲ့ကြရတဲ့တကဘာလုံးကတစ်ခါတည်းအရေးအတွက်ရဲ့သုံးပုံနှစ်ပုံဟာမြန်မာအပါအဝင်နိုင်ငံ၅နိုင်ငံကဖြစ်တယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ဇွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မတိုင်ခင်နှစ်ရက်အလိုဒီကနေ့မှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ UNHCR ကထုတ်ပြန်တဲ့ကမ္ဘာဒုက္ခသည်အခြေအနေဆိုင်ရာအစီရင်ခံစာရဲ့မှာအဲ့ဒီလိုဖော်ပြထားတာပါ။ UNHCR မဟာမင်းကြီးဖိလစ်ပိုဂရန်ဒီကလည်းကမ္ဘာလူဦးရေရဲ့တရားခိုင်နှုန်းဟာအိုးရင်ဆွန့်ခွာထွက်ပြေးရသူဒုက္ခသည်တွေဖြစ်တယ်လို့ပြောပါတယ်
။ This is by the way approximately 1% of the world population.
ဒုက္ခသည်အရေးအတွက်ဟာကမ္ဘာလူဦးရေရဲ့တရားခိုင်နှုန်းဝန်းကျင်ဖြစ်ပြီးတော့ဒီလောက်အရေးအတွက်မြင့်မားလာတာကို UNHCR အနေနဲ့တခါမှမတွေ့ဘူးပါဘူး။စုစုပေါင်းတန်း80မိသားရှိလို့ UNHCR ကစီရင်စနစ်တကျကြောက်ခံတဲ့တက်တန်းအတွင်းမှာအမြင့်မားဆုံးဖြစ်ပြီးတော့အထူးစိုးရင်ပွဲရာအခြေအနေဖြစ်နေပါတယ်လို့ကမ္ဘာဒုက္ခသည်အခြေအနေဆိုင်ရာ UNHCR ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာ UNHCR မဟာမင်းကြီးဖိလစ်ပိုဂရန်တီကပြောသွားပါတယ်။2019ခုနှစ်ကဒီကမ္ဘာတဝန်းဥယျာဉ်ဆွန့်ခွာထွက်ပြေးရသူပေါင်း 89.5 သန်းရှိတာကြောင့်2010ခုနှစ်ကအရေအတွက် 42 သန်းနဲ့နှိုင်းယှဉ်ရင်နှစ်ဆမြင့်တက်လာကြောင်း1990ပြည်နှစ်တွေတုန်းကနေရပြန်နိုင်တဲ့ဒုက္ခသည်ဥယျာဉ်1.5သန်းရှိခဲ့ပြီးမြင်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းမှာနေရပြန်နိုင်တဲ့ဒုက္ခသည်38,000ကျော်ပဲရှိကြောင်း UNHCR ကအစီရင်ခံထားပါတယ်ရှင်တော်တော်ရှင်များရှင်ကြာသာပရိနိညာပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလေးအပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
ဂျပန်ခြေဆိုင်ခီရင်ကုမ္ပဏီဟာစစ်တပ်ပိုင်းမြန်မာစီးပွားရေးဥပိုင်ကုမ္ပဏီနဲ့အကျိုးတူလုပ်ကိုင်နေတဲ့လုပ်ငန်းတွေရှင်းနာဖို့ဂျပန်နဲ့နိုင်ငံတကာလူ့အခွင့်အရေးဖွဲ့ကတိုက်တွန်းလိုက်ပါတယ်ကျွန်တော်ကတော့အစောထပ်ပါအဖျော်အချိုရီထုတ်လုပ်နေတဲ့ခီရင်ကုမ္ပဏီအနေနဲ့မြန်မာစစ်တပ်နဲ့အဆက်ဆံတွေဖြတ်ချင်းအပြင်ကုမ္ပဏီကချမှတ်ထားတဲ့လူ့အခွင့်အရေးစံထားတွေနဲ့တရားမျှတမှုကိုလေးစားလိုက်နာမှုပြဖို့ Human Rights Watch လူ့အခွင့်အရေးစောင့်တည်မှုအဖွဲ့ကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာတွေနဲ့မြန်မာလူနည်းစုတိုင်းရင်းသားတွေအပေါ်လူ့အခွင့်အရေးချိုးဖောက်နေတဲ့မြန်မာစစ်တပ်ကိုအလှူငွေထည့်ဝင်တာတွေအပြင်စစ်တပ်နဲ့အကျိုးတူဆောင်ရွက်နေတဲ့လုပ်ငန်းတွေရပ်ဆိုင်ဖို့အချိန်ရောက်ပြီလို့လူ့အခွင့်အရေးအဖွဲ့ HRW ရဲ့အာရှရေးရာတာဝန်ခံPhil Robertson က VOA ကိုပြောပါတယ်
It's very clear that the business partners for Kirin are in fact controlled by the Burmese military
ဒါကတိတ်ကိုရှင်းပါရဲ့ Kirin အနေနဲ့အကျိုးတူလုပ်နေတဲ့လုပ်ငန်းကတကယ်တော့မြန်မာစစ်တပ်ကထိန်းချုပ်ထားတာပါမြန်မာစစ်တပ်ကိုပဲအကျိုးဖြစ်စေမှာပါပြီးတော့ Kirin ကနိုင်ငံတကာဂုဏ်သိက္ခာအတွက်လေးစားရဲ့အဖွဲ့ပါဒါကြောင့်စစ်တပ်နဲ့စီးပွားရေးလုပ်တာတွေရပ်တန့်ပါတယ်လို့သူကပြောခဲ့တာပါမြန်မာစစ်တပ်ဟာဖြစ်နိုင်ခြေရှိတဲ့လူမျိုးတုံးတပ်ဖြတ်မှုတွေရခိုင်နဲ့ကချင်ပြည်နယ်မှာပြစ်မှုကျူးလွန်တာတွေဒါတွေနဲ့နိုင်ငံတကာတရားရုံး ICJ မှာတရားရင်ဆိုင်နေရတာကြောင့်နိုင်ငံတကာစံနှုန်းတွေကိုလေးစားလိုက်နာရဲခီရင်လိုစီးပွားရေးလုပ်ငန်းတစ်ခုအနေနဲ့ဒီလိုမျိုးအကျိုးတူမလုပ်သင့်ဘူးလို့လည်းသူကပြောတာပါဒီတိုက်တွန်းချက်ကို Human Rights Now Human Rights Watch Japan Volunteer International Center နဲ့ရှာပလာနီယာစရဲလူ့အခွင့်အရေးစောင့်ကြည့်အဖွဲ့တွေကဒီကနေ့ဇွန်လ18ရက်မှာပူးတွဲသဘောထားထုတ်ပြန်ခဲ့တာပါ ခီရင်ကုမ္ပဏီက2019အောက်တိုဘာမှာစစ်တပ်ပိုင်းဥပိုင်ကုမ္ပဏီကိုအမေရိကန်ဒေါ်လာ3,000လှူဒါန်းခဲ့ပြီးအဲ့ဒီအချိန်ကရိုဟင်ဂျာတွေကိုချင်းသင်းပြုတ်လင်မိုင်းကျူးလွန်တာတွေတင်းသားတွေပေါ်လူ့အခွင့်အရေးချိုးဖောက်တာတွေအတင်းကျပ်နေရရှေ့ပြောင်းခိုင်းတာတွေရှိခဲ့တယ်လို့ထောက်ပြထားကြပါတယ်ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတော့မြန်မာစိုးရကရောမြန်မာစစ်တပ်ကပါလက်မခံပါဘူးလူခွန်ရေအဖွဲ့ HRW ကခီရင်ကုမ္ပဏီကိုမေလ22ရက်ကကနဦးစာပို့ထားပြီးခီရင်ဘက်ကလည်းဇွန်လ12ရက်မှာအကြောင်းပြန်ကြားခဲ့ပါတယ်။အဲဒီစာထဲမှာတော့သူတို့ကုမ္ပဏီက2015ခုနှစ်မြန်မာပြည်မှာစရင်းနှီးမြှုပ်နှံတော့ကမြန်မာအစိုးရဟာဒီမိုကရေစီအရွေးကိုကူပြောင်းနေရရဲ့ NLD ကအစိုးရဖွင့်နိုင်တာရဲ့အမေရိကန်နဲ့ဥရောပသမဂ္ဂကမြန်မာကိုစီးပွားရေးပိတ်ဆို့တာတွေဖိရှားလိုက်တာရဲ့ဒီအချက်တွေနဲ့ဥပိုင်ကုမ္ပဏီနဲ့လက်တွဲဖို့စောင့်ရဲခဲ့ရလို့တုံ့ပြန်ထားပါတယ်။ဒါပေမဲ့အခုလိုလူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုရတဲ့အတိုင်းစစ်တပ်ပိုင်းဥပိုင်နဲ့လက်တွဲဖြုတ်ဖို့ဆိုရင်စုံလမ်းစစ်ဆေးမှုတွေသူတို့ဘက်ကအများဆုံးလုပ်သွားမယ်လို့လည်းတုံ့ပြန်ထားပါတယ်။ကုမ္ပဏီဘက်ကစုံလမ်းမှုတွေလုပ်မယ်လို့ပြောလာတဲ့အပေါ်တရားလွှတ်တော်ရှိနေဦးကဲနတ်စ်ကတော့လူ့အခွင့်အရေးချိုးဖောက်မှုတွေကအရင်ကတည်းကတောက်လျှောက်ရှိနေတယ်လို့ထောက်ပြထားပါတယ်။အနည
်းချုပ်ပြောရမယ်ဆိုရင်ကတော့ဒီအခုဒီကျင်းကလည်းတင်မှာစီစဉ်နေ ကျန်ဒီမှာတုံ့ပြန်နေတဲ့ဒေသနဲ့လူပဲရှိအောင်ဒီအနေနဲ့ဆွေးနွေးလက်ချက်မှာဖြေရောသွားပါပြီ။ဒါမှမဟုတ်မလုပ်တော့ပါဘူး။ဆိုပေမဲ့နိုင်ငံတကာစံနှုန်းရမှာနောက်ဆုံးကျွန်တော် ICT မှာအစားလေလူပဲချုပ်ပေါင်းနေပတ်သက်ပြီးတော့စစ်စစ်ခံရတဲ့ဥစ္စာရှိနေတာပဲ။အဲတော့ဒါအခုကြောက်မှာပဲတုံ့ပြန်မယ်ဆိုတဲ့ဥစ္စာဆိုပုံမြင်ရတဲ့ဒါကိုယ်မနေနေပြောရတော့ဒါတိတိအရမ်းနဲ့အခုကြောက်မှာပဲစံနှုန်းစစ်စစ်ခံဥစ္စာတွေကျွန်တော်တော့တွေ့ပြီးပါလား။
တမတော်ဘက်ကတော့နေမီမငိမ့်ချတဲ့အချိန်တိုက်ပွဲကာလအတွင်းဒီလိုကောင်းဆင်အောက်ကနေလူခွင့်ရေးချူပေါက်တဲ့ပုံစံဖြစ်ပွားလေးရှိရဲဆိုပြီးတုံ့ပြန်တာမျိုးရှိကြောင်းသူကထောက်ပြပါတယ်။2015တုန်းကဥပိုင်ရဲ့အကျိုးသူစားလုပ်ခဲ့ရဲ MBL ကုမ္ပဏီမှာခီရင်က155ရာခိုင်နှုန်း2019မှာလုတဲ့မန္တလေးဘရူဝရီကုမ္ပဏီမှာ57ရာခိုင်နှုန်းခီရင်ဘက်ကရထားပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေသတင်းပေးပို့ခဲ့တာပါ။
ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပေါ်ဆွဆွဲပစ်တင်တဲ့အစိုးရရန်ကုန်တိုင်းလွှတ်တော်မှာရှုံးနိမ်သွားတဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခါပါ။ကိုကိုကျုံမြို့နယ်မဲဆန္ဒနယ်အမှတ်1တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တဦးလေးဖြစ်အရင်အစိုးရလက်ထက်ကရန်ကုန်တိုင်းနယ်စပ်ရေးရာဝန်ကြီးဟောင်းဦးတင်ဝင်းကဦးဆောင်ပြီးလွှတ်တော်ကိုယ်စားလှယ်32ဦးကဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအပေါ် COVID-19 ကာကွယ်ထိန်းချုပ်ရေးဆိုင်ရာနိုင်ငံတော်အဆင့်ဗဟိုချမှတ်ထားတဲ့ညွှန်ကြားချက်တွေကိုမလိုက်နာမှုအပါအဝင်ဆွဆွဲပစ်တင်မှု9ချက်ကိုလက်မှတ်ထိုးပြီးပြီးခဲ့တဲ့ဇွန်လ5ရက်နေ့ကလွှတ်တော်ဥက္ကဋ္ဌထံတင်ပြခဲ့တာဖြစ်ပါတယ်။ဒီတင်ပြချက်ကိုဒီကနေ့မှာတော့လွှတ်တော်ကမဲခွဲဆုံးဖြတ်ခဲ့တာပါ
။ကိုယ်လည်းစုစုပေါင်းဥယျာဉ်၃ဘုံ၂ဘုံကထောက်ခံခြင်းမရှိသည့်အတွက်ဒီတောင်စုတမနာမြန်မာနိုင်ငံတော်ဖွဲ့စည်းပုံခြေကဥပဒေပုံမှား163ဘုံမှကွဲ9ဘုံမှကွဲငယ်300ဆဆပ်ပြည်တည်မှုတီမမှန်ကန်ကြောင်းကျင်ညာပါတယ
်မဲခွဲဆုံးဖြတ်ရမှာရရှိလာတဲ့မဲအရေးအတွက်အရာအဆိုးရှုံးနေကြောင်းလွတ်တော်ဥက္ကဋ္ဌဦးတင်မောင်ထွန်းကအခုလိုကျင်ညာသွားခဲ့တာဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအပေါ်ဆဆွဲပြည်တည်မှုတင်ပြခဲ့တဲ့အပေါ်မှာလွတ်တော်ဘက်ကစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ခဲ့တယ်လို့လွတ်တော်ဥက္ကဋ္ဌဦးတင်မောင်ထွန်းကလွတ်တော်မှာပြောဆိုခဲ့ပါတယ်စုံစမ်းစစ်ဆေးရေးအဖွဲ့ကစစ်ဆေးရမှာဆွဆွဲပစ်တင်ချက်ခုနှစ်ချက်အပေါ်ဝင်ကြီးချုပ်ဦးဖြိုးမင်းသိန်းဘက်ကပြန်လည်ဖြည့်ရှင်းခဲ့တဲ့အချက်တွေကိုလည်းလွှတ်တော်မှဥက္ကဋ္ဌကဖတ်ကြားခဲ့ပါတယ်။ပြီးခဲ့တဲ့လမေ24ရက်နေ့မနက်ကရန်ကုန်ဘူတထောင်စိတ်ကမ်းမှာရန်ကုန်တိုင်းအစိုးရအဖွဲ့ကဦးဆောင်ပြီးရှင်ဥပကုတ်မထေမြတ်ဖောင်းတော်ရေချပူဇော်ပွဲလုပ်ခဲ့တဲ့အပေါ်လူစုလူဝေးဖြစ်ခဲ့တာနဲ့ပတ်သက်လို့ရန်ကုန်တိုင်းဝင်ကြီးချုပ်အပေါ်မှာဝေဖန်မှုတွေရှိခဲ့တာပါ။ကိုယ်တိုင်ထုတ်ထားတဲ့အမိန့်အာဏာကိုကိုယ်တိုင်မလိုက်နာဘူးဆိုတဲ့ဝေဖန်မှုတွေမြင့်တက်ခဲ့ပါတယ်။ဒီအတွက်အာဏာရပါတီဘက်ကပါဝင်းကြီးချုပ်ကိုခေါ်ယူတတိပေးခဲ့ရပါတယ်။ဒီလိုလူစုလူဝေးဖြစ်ပေါ်ခဲ့တာမို့အစိုးရဘက်ကထုတ်ပြန်ထားတဲ့တဘာဝဘေးရန်ရဲ့ဆိုင်ရာဥပဒေကိုချိုးဖောက်မှုနဲ့ရန်ကုန်တိုင်းအစိုးရအဖွဲ့ကိုအရေးယူဖို့တောင်းဆိုတာတွေရဲစခန်းတွေမှာဝင်းကြီးချုပ်ကိုအမှုခွင့်ဖို့လှုပ်ဆောင်တာတွေအထိရှိခဲ့ပါတယ်။အဲ့ဒီလိုလှုပ်ဆောင်တာတွေဖြစ်ပေါ်အပြီးရန်ကုန်တိုင်းလွှတ်တော်ဘက်ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်အချုပ်ကအခုလိုဆွဆွဲပစ်တင်တဲ့အဆိုတင်သွင်းလာခဲ့တာဖြစ်ပါတယ်။ဒီအဆိုကိုတင်သွင်းတဲ့လွှတ်တော်ကိုယ်စားလှယ်တွေပါဝင်ခဲ့သူရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးကျော်စရာကတော့တိုင်ကြားချက်တွေမှာလိုအပ်ချက်တွေရှိခဲ့တယ်လို့ဥပဒေနဲ့ညှိစွန်းစေတဲ့ဝန်ကြီးချုပ်ရဲ့လှုပ်ဆောင်ချက်တချို့ကိုတင်ပြဖို့လိုအပ်ခဲ့တာကြောင့်အဆိုကမအောင်မြင်ဘူးလို့လည်းသူကဆိုပါတယ
်။ဥပဒေကအခုဥပဒေနဲ့အညီပနာမဖွဲ့တယ်ပေါ့ပနာမဖွဲ့တဲ့ထဲမှာလည်းဥပဒေကဘယ်လိုညှိစွန်းပေးဆိုတယ်ကမူသူကဥက္ကဋ္ဌအနေနဲ့ကပါတီစုံကိုယ်စားလှယ်ကိုဖွဲ့တင်တာပေါ့ဆိုတော့တပါတီတွေကပဲအဲစစ်စေးရဲ့ဖွဲ့မှာထည့်လိုက်တယ်ထည့်ပြီးစစ်တယ်ဒီပါတီကဝင်းကျုပ်ကိုပဲစစ်တဲ့ဟာမျိုးကြတော့ဒါမဖြစ်တင်ဘူးပေါ့မဲရလက်ပေါ့မဲရလက်ကမဲရီယာကိုကန့်ကွက်လည်းမပေးထောက်ခံလည်းမပေးကြားလည်းမနေပဲနဲ့အဲမဲမပေးတဲ့သူကြီး LED ပါတီကလည်းရှိတယ်ဒါလေးကဘာကြောင့်လဲရန်ကုန်တိုင်းဒေသကြီးရဲ့ဒါဟိုမဲပေးတဲ့စက်ကလုတ်ကောင်ကပဲချိုးဝင်းနေရလားအမှုတင်းလာမဲပေးမှမဲမပေးဝဲထားလာလားသူမကျင်တယ်လို့အဲ့ဒါလေးကတော့နေရလေးရှိတာတော့
ဝင်းကြီးချုပ်ကိုဆွဆဲပစ်တင်မှုကိုစုံစမ်းစစ်ဆေးရတဲ့အဖွဲ့ရဲ့ပါဝင်ခဲ့သူရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးရန်အောင်ကတော့မခိုင်မလုံဆွဆွဲချက်တွေနဲ့ဆွဆွဲခဲ့တဲ့အပေါ်အလွန်ပဲစိတ်ပြက်ရတယ်လို့ပြန်လည်တုံ့ပြန်ပြောဆိုသွားခဲ့ပါတယ
်သူတို့ဆွဆွဲချက်တွေကမီးမယာတွေနဲ့ဟိုမဟုတ်တဲ့ဆွဆွဲချက်တွေနဲ့ဆူဆူပြစ်တင်တဲ့အခါရှုံးမှကျင်းနေတယ်ရှုံးမှကျင်းနေတယ်ဒီလိုမျိုးဆူဆူပြစ်တင်ရက်တွေနဲ့နောက်ဆုံးကျွန်တော်တို့မဟုတ်ဘူးကတည်းတခြားလူတွေလာပြီးစစ်ရင်လည်းဒီလိုပဲအဖြစ်ထွက်ပါလိမ့်မယ်နောက်တစ်ချက်ကတို့တွေဖွဲ့စည်းပုံအခြေခံဥပဒေပုံမှာ263ကိုတည်တည်ချာချာဖတ်တော့မရဘူးဗ
ျဝန်ကြီးချုပ်ကိုစုံစမ်းစစ်ဆေးရေးအဖွဲ့ကိုပြီးခဲ့တဲ့ဂျွန်9ရက်နေ့ကလွှတ်တော်ဒုဥက္ကဋ္ဌဦးဆောင်ပြီးရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်3ဦးနဲ့ တိုင်းအစိုးရအရာရှိတဦးစုစုပေါင်း၅ဦးလိုနဲ့ဖွဲ့စည်းကစုံစမ်းစစ်ဆေးခဲ့တာဖြစ်တယ်လို့လွှတ်တော်ဥက္ကဋ္ဌကပြောဆိုပါရရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာကချင်လွတ်လပ်ရေးဖွဲ့ KIU နဲ့မြန်မာစစ်တပ်တို့ရက်ဆက်တိုက်ပွဲဖြစ်ပွားနေပြီးတိုက်ပွဲကြောင့်ဒေသခံဒုက္ခသည်တွေလုံခြုံရေးစိုးရိမ်နေရတဲ့အကြောင်းတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါကိုခိုင်မြို့နယ်နောင်ဖမ်းကျေးရွာနီးမှာ KIU တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားဇွန်လ16ရက်နေ့ကနေဒီမနေ့ထိ3ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေတယ်လို့ကာလိုင်စွတ်အောင်စစ်ဆောင်စခန်းကော်မတီအကြံပေးဆရာနောင်လတ်ကပြောပါတယ
်ကိုခိုင်မြို့နယ်နမဟိုးကျေးရွာနားမှာပါနော်ဒီတော့အဲမှာဖြစ်တယ်ပါအဲမြန်မာစစ်တပ်နဲ့ပြည်ကြီးရင်းနဲ့16ရက်နေ့ညနေဖြစ်တယ်ပြီးရင်မနေ့18ရက်နေ့မနေ့ပါပြန်ဖြစ်တယ်ပြီးရင်ဒီနေ့အခုစနေပဲပြန်ဖြစ်တယ်ပေါ့
ကိုခိုင်မြို့နယ်မှာဒေတာတွင်းခြေပြုတ်နေတဲ့ KIU အဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားကြောင်း KIU ပြောခွင့်ရဒုပူမူကြီးနော်ပူကပြောပါတယ်
။ကိုခိုင်ဥပမာဒီကျွန်တော်တို့ကေဟောဒီမြန်မာတပ်မတော်တွေတိုက်ပွဲဖြစ်တာဒီဖြစ်စဉ်တွေရှိပါလား။တပ်မတော်ဘက်ကလည်းစစ်လုပ်ရှားလာလို့ကျွန်တော်တို့ရင်ဆိုင်တိုက်ပွဲဖြစ်ပါလား။16ရက်နေ့မှာဖြစ်တာ။မနေ့ကဖြစ်တာကတော့မနေ့30လောက်ပဲဖြစ်ပါလား။ဖြစ်တဲ့ရင်ဆိုင်တာပေါ့။ကျွန်တော်တို့ကလည်းစစ်ကြောလို့ပြောရမှာပေါ့ဒါလိုများများထူးခြားတယ်လို့ကျွန်တော်တို့အဆုံးသမ်းသိရှိရပါတယ်ဆိုတော့ဆက်ပြီးတော့မှလည်းဒီတပ်ဖွဲ့ကဖြစ်နိုင်ခြေရှိတယ်လို့ကျွန်တော်ပြောလို့ချင်းဖြစ်ပါတယ
်ဒီမနေ့တိုက်ပွဲဖြစ်ပွားပြီးနောက်မှာကာလိုင်စွတ်အောင်ဒုက္ခတဲ့စကမ်းမှာစစ်ပြေးဒုက္ခတဲ့ဖြစ်နေထိုင်နေရသူခြေဝါသား၅ဦးကိုတပ်မတော်ဘက်ကဖမ်းဆီးသွားခဲ့တယ်လို့တောင်ရစဘာသွားရောက်စိုက်ပျိုးသူရှိတယ်လို့ဟင်းဒီဟင်းရွက်ရှာဖွေနေသူတွေရှိနေတာကြောင့်သူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်နေရတယ်လို့စစ်ဆောင်စခန်းကော်မတီအကြံပေးဆရာနောင်လတ်ကပြောပါတယ
်ဒီနေ့ဖမ်းသွားတော့လမ်းကျခေါ်ဆောင်သွားတယ်တော့တည့်ရတော့ဆိုတော့၅ရောက်လို့တော့တည်ငြားနေရတယ်အဲတတ်မတော်ကနေခေါ်သွားတာကျွန်တော်တို့အခုလည်းဆုံချမ်းနေရှိတော့တောင်ပေါ်ဖက်မှာဒီဟင်းဒီဟင်းရွက်တွေခူးစားဖို့တဲ့ပေါ့နော်ဒီကျောင်းဆောင်နေမှာ၅ရောက်တော့ဖမ်းစားလို့ရှိရဲ့ဒီကျောင်းတော့ဒီဒီတောင်ရပါလေနည်းနည်းပါတော့လို့လို့ရှိတယ်။အစ်စပွဲရှိနေပြီဆိုရင်အိုင်မီတို့တော့လာနေတဲ့ဒီမှာစခွန်ကြီးဒီမီတင်ကောင်နဲ့ဖန်ကြီးကိုဆောင်သွားမှာတော့နည်းဆက်မှာတော့အဲ့ဒီကစီးနေရတာပေါ့
။ကိုခိုင်မြို့နဲ့ကာလိုင်စိုးအောင်စစ်ပြေးဒုက္ခတဲ့စကမ်းမှာလူကြီးတထောင်ကျော်ရှိနေပြီ။2012ခုနှစ်သုံးက KIU နဲ့မြန်မာစစ်တပ်တို့ကြောပြန်တိုက်ပွဲဖြစ်ပွားတော့ကနောင်ဖမ်းရွာ၊နှံ့ဖူးရွာ၊နှံ့ပါမုံရွာ၊မန်လီရွာ၊မန်နန်းတုံခန်းစတဲ့ရွာ20ကျော်ကထွက်ပြေးသိမ်းရှောင်လာတဲ့သူတွေဖြစ်ကြပါတယ်။ဒီစစ်ပြေးဒုက္ခသည်တွေအတွက် WFP ကမ္ဘာစန္ဒရိကာအစီအစဉ်မြစ်တာဖောင်ဒေးရှင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချသရေးဝန်ကြီးဌာနတို့ကနေဖရိခါကူညီထောက်ပံ့ပေးထားပါတယ်။ကိုခိုင်မြို့နယ်တွင် KIU နဲ့တိုက်ပွဲဖြစ်ပွားနေမှုအခြေအနေကိုတမတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းတို့ကိုဆက်သွယ်ရမှာအခုလိုပြောပါတယ်
။ကိုခိုင်ဘက်တော့ကျွန်တော်လည်းမသိဘူး။မင်းကြီးကတော့မိုးကုတ်ဒေတာမိုင်းလုံးဘက်မှာတော့ DNL နဲ့ညနေပိုင်း9နာရီလောက်မှာမင်းလောက်ဖြစ်ပြီးဖြစ်ကြတာရှိတယ်။ခိကြိုက်တိုင်းရရှိမှုတော့မရှိပါဘူးဗျ
။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ညီနောင်မဟာမိတ်သုံးဖွဲ့ဖြစ်တဲ့တန်းပလောင်ဖွဲ့ TNL ၊ကိုကန်သက်ဖွဲ့ MNDA တို့ကတဖက်သားပြည်ရကြောင်းအသီးသီးကြီးညာထားပေမဲ့တိုက်ပွဲတွေကတော့ရှိနေစေဖြစ်ပါတယ်။ပနမပြည်ရလက်မှတ် Bilateral ရေးထိုးနိုင်ရေးအတွက်အစိုးရတမတော်သူနဲ့နှစ်ဖက်ဆွေးနွေးပွဲတွေကိုပြန်လည်စတင်ဖို့လိုလားတယ်လို့မြောက်ပိုင်းမဟာမိတ်ဖွဲ့ကဒီလဆန်းမှာပြောဆိုမှုတွေရှိခဲ့ပေမဲ့တမတော်ဘက်ကတော့သုံးတရာတုတ်ပြန်ပြောဆိုတာမျိုးတော့မရှိသေးပါဘူး။ကျွန်တော်နိုင်ကွန်းအိမ် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါဗျ။
1962ခုနှစ်ကစခဲ့တဲ့စစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေနဲ့ဒီမိုကရေစီလှုပ်ရှားမှုတွေမှာပါဝင်ခဲ့ကြတဲ့ចောင်းသားတွေအနေနဲ့ဒီလာမဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြဖို့ပြည်သူ့ပါတီကတိုက်တွန်းလိုက်ပါတယ်။ဒီအကြောင်းပြည်သူ့ပါတီရဲ့ဥက္ကဋ္ဌဦးကိုကိုကြီးနဲ့ကျွန်မအင်တနာထွန်းကဆက်သွယ်မေးမြန်းထားပါတယ်။ ကျွန်တော်16ရက်နေ့ကပြည်သူ့ပါတီကနေနိုင်ငံရေးမျိုးဆက်အတီးတီးတို့ပန်ကြားလွားဆိုပြီးတော့ထုတ်ပြန်ချက်တစ်ခုထုတ်တယ်ပေါ့နော်ဒီထုတ်ပြန်ချက်ထဲမှာ62ခုနှစ်ကနေ2008ခုနှစ်အထိကျောင်းသားလူရွယ်မျိုးဆက်တွေကိုဒီ2020ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ဖို့တိုက်တွန်းထားပါတယ်ဒါနဲ့ပတ်သက်ပြီးတော့ရည်ရွယ်ချက်လေးပြောပြပေးပါ
ဒီကြီးညာချက်ကတော့နိုင်ငံရေးမျိုးဆက်အတီးတီးကိုပန်ကြားတာဒါကြောင့်လဲဆိုတော့ကျွန်တော်တို့ကဟိုနိုင်ငံရေးတကယ်တကယ် 7 July 62ကနေစပြီးတော့2008ရွေးဝါရောင်အစရှိတဲ့ပြင်အဆက်ဆက်ကျွန်တော်တို့ရှစ်လေးလုံးလုပ်ခဲ့တဲ့သူတွေတော်တော်များများကကိုကိုကိုဘာဖြစ်ချင်တယ်ဘာရာသူဘာအာနာဆိုတာမျိုးတဲ့ကိုမတရားတာကိုဆန့်ကျင်တယ်ဆိုတဲ့ပုံစံနဲ့ပဲလုပ်ခဲ့ကြတာများတယ်အခုကတော့2008ဖွဲ့စည်းပုံကိုကျွန်တော်တို့မကြိုက်လို့ပြုပြင်ဖို့ကြိုးစားနေတာတွေရှိတယ်ဆိုပေမဲ့ပြင်မလမ်းကြောင်းကလွတ်တော်နိုင်ငံရေးလမ်းကြောင်းဖြစ်နေတဲ့အခါကျတော့နိုင်ငံရေးပေါ်မှာနှိမ့်ညွတ်မှုယုံကြည်မှုရှိတဲ့မျိုးဆက်တွေအနေနဲ့စွတ်တော်နိုင်ငံကြီးတဲ့ကိုဝင်ကြဖို့ကျွန်တော်တို့တိုက်တွန်းတာပေါ့လေအဲတော့ဒီစွတ်တော်နိုင်ငံကြီးတဲ့ဝင်မဲ့ပုံကိုယ်တွေကိုလည်းကျွန်တော်တို့ပြည်သူ့ပါတီအနေနဲ့ကပါတီကနေဝင်တာဖြစ်စေတတိပုဂ္ဂလဝင်တာဖြစ်စေကျွန်တော်တို့တတ်နိုင်တဲ့လောက်ကူညီပံ့ပိုးသွားမယ်ဆိုပြီးတော့ဒီစွတ်တော်နိုင်ငံကြီးတဲ့ကိုဝင်ကြဖို့အတွက်တိုက်တွန်းနှိုးဆော်တဲ့ဟာပါ
ပြည်သူ့ပါတီအနေနဲ့ဂျီလာမန်2020ရွေးကောက်ပွဲမှာဘယ်နှနေရာဝင်ရောက်ရှင်ပြိုင်မှာပါလဲဘယ်နှဦးဝင်ရောက်ရှင်ပြိုင်မှာပါလဲရှင
်အခုကတော့ကျွန်တော်တို့ COVID မတိုင်ခင်တုန်းကတော့အဲ့ဒီချိန်တုန်းကတော့ဒါရေဘူးရခံမှန်းချက်အနေနဲ့ဒေတာအတိတ်ရနေပြီးတော့ဟိုအကြောင်းကြားထားတာကကျွန်တော်တို့တရားပတ်ဝန်းကျင်လောက်အရေးအတွက်ကိုခံမှန်းထားတယ်သို့တော်လည်းပဲကိုဗစ်ကာလတော့ပြန်မှာကျွန်တော်တို့ရုံးခန်းခွင့်လက်ပို့တွေဆိုင်ညံထားရတာလို့ဟိုဆက်တွေ့ရေးအခက်အခဲရှိလာတာဒီကြောင့်မို့လို့အခုရပိုင်းမှာမှပြန်ပြီးတော့နေရီနဲ့ကိုယ်စားလှယ်ကိစ္စတွေရှင်ရင်းဆောင်ရွက်နေကြတာရှိပါတယ်အဲတော့လောကျေတော့ကျွန်တော်တို့မြို့နယ်တွေမှာရေကောက်ပွဲပြင်ဆင်ရေးကော်မတီတွေဖွဲ့စည်းထားပြီးတော့ကိုယ်စားလှယ်လောင်းအနည်းစင်းင်းနေသူတို့ရဲ့သဘောထားမှတ်ချက်တွေနဲ့တကွာအကူရေးလာသူမြေထပ်တန်းမှုအတွေ့အကြုံတမိုင်းကြောင်းအဲ့ဒါတွေကိုကျွန်တော်တို့ဗဟုကိုပို့ပြီးဖို့အတွက်ကိုဒါကျွန်တော်တို့ညွှန်ကြားချက်ထုတ်ထားပါမယ်အဲ့တော့ဒီခုချင်းပြည်ကိုလည်းကျွန်တော်တို့ဒါဖိစစ်နေတော့မရှိပါသေးဘူ
းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ပတ်သက်ပြီးတော့ဘယ်လိုမူဝါဒတွေနဲ့ရှင်ပြိုင်မလဲထိတ်တိတ်တွေ့မလားဒါမှမဟုတ်ရှောင်ပြီးတော့ရှင်ပြိုင်မှာလားရှင
်ဟိုကျွန်တော်တို့ကတကယ်တကယ်ကျွန်တော်တို့ယုံကြည်ချက်ဥတည်ချက်တူတဲ့သူတွေနဲ့နှိမ့်နိုင်ဆောင်ရွက်ခြင်းနဲ့ဆန္ဒကတော့ကျွန်တော်တို့ဘက်ကရှိပါတယ်အဲ့တော့တို့တော့ဟိုမဟာမိတ်ဆောင်ရွက်မှုပူးပေါင်းဆောင်ရွက်မှုဆိုတာကနှစ်ဖက်စလုံးမှာအဲ့ဒီစိတ်ဆန္ဒရှိပြီးတော့ပူးပေါင်းဆောင်ရွက်မှလုပ်လို့ရတာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ကတော့အခုလောလောဆယ်မှာတော့တိုင်းရင်းသားနိုင်ငံရေးပါတီများနဲ့တိုင်းရင်းသားဒေသတွေမှာဒီရွေးကောက်ပွဲနဲ့ပတ်သက်လို့ရှင်းလင်းညှိနှိုင်းမှုတွေကိုတော့ကိုဗစ်ကာလမတိုင်ခင်တည်းကပုဂ္ဂိုလ်ရေးချစ်ချင်းမှုရောပါတီချင်းဆက်ဆံမှုတွေရောကျွန်တော်တို့ရှိထားတာတွေကိုအခုပြန်ပြီးတော့ဒါတွေကိုချိတ်ဆက်ဆောင်ရွက်နေပါတယ
်။ဟုတ်ကဲ့88မျိုးဆက်ကျောင်းသားတွေအပါအဝင်ကျောင်းသားမျိုးဆက်တွေအားလုံးကိုရွေးကောက်ပွဲဝင်ပြိုင်ဖို့တိုက်တွန်းထားတယ်ပေါ့နော်အဲ့တော့တစ်ဖက်မှာလည်းကြံ့ခိုင်ရင်းနဲ့ပြန်ရမယ့်နေရာတွေရှိတယ်ဆိုတော့ NLD နဲ့ထိတ်တိတ်တွေ့ရင်မဲကွဲသွားမှာကိုမစိုးရိမ်ဘူးလားရှင
်ဟိုကျွန်တော်တို့ကမဲမကွဲစေချင်ဘူးဒါကြောင့်မို့လို့လဲဟိုပြောကြဆိုဆိုရင်ဒါ32နှစ်ကာလတစ်လျှောက်လုံးမှာကျွန်တော်တို့88ကျောင်းသားခေါင်းဆောင်တော်တော်များများဟာဟိုကျောင်းသားတမကပုံစံအရက်ဖက်အဖွဲ့အစည်းပုံစံတွေနဲ့ပဲနေကြတာများတယ်အဲ့တော့တကယ်တကယ်ကမဲမကွဲအောင်ကခုဒီမိုကရေစီအင်အားစုအချင်းချင်းဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့လိုအပ်တာပေါ့ဆိုတော့အဲ့လိုမဟုတ်ဘဲနဲ့မဲကွဲမှာဆိုလို့မဲမကွဲအောင်ဂျန်တဲ့လူတွေကပါတီမထောင်နဲ့ဂျန်တဲ့လူတွေကရွေးကောက်ပွဲမဝင်နဲ့ဂျန်တဲ့ပါတီတွေကိုမဲမထင်းနဲ့ဆိုတာမျိုးကမဲမကွဲအောင်လုပ်တဲ့ဟိုတရားမျှတတဲ့မီလန်လို့တော့ကျွန်တော်မယူဆဘူးတကယ်ကမဲမကွဲအောင်ကပါတီပါတိုက်တဲ့လူတွေဘယ်ပါတီမှာပဲရောက်နေနေအဲ့တော့ဒီလူတွေအားလုံးဒီလိုစုစုစည်းစည်းနဲ့လွတ်တော်တဲ့ရောက်လာဖို့အတွက်ကိုညှိနှိုင်းဆောင်ရွက်တာမျိုးလုပ်တဲ့လေအထူးသဖြင့်တိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့အခမ်းအနားကိုကျွန်တော်တို့အလေးနဲ့ထားဖို့တံပိုးထားဖို့လိုတယ်လို့ခဲ့လို့မြင်ပါတယ်အဲ့ဒါဆိုရင်ကျွန်တော်တို့မဲမကွဲအောင်ဆောင်ရွက်နိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်တရုတ်နိုင်ငံသားပိုင်အွန်လိုင်းလောင်းကစားဟိုတယ်ကိုထိုင်းရနာပိုင်တွေကဝင်ရောက်စီးနှင်ရမှာမြန်မာထိုင်းနဲ့တရုတ်နိုင်ငံသား200နီးပါးဖမ်းဆီးခံရတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျမအေးမှာပါ။ထိုင်းနိုင်ငံတက်ခရိုင်မဲဆောက်မြို့အင်ထရာခီရီလန်က F4 မီရှိတဲ့၄ရက်အဆောက်အဦဟိုတယ်ကိုဂျွန်လ18ရက်နေ့ညနေကမှုကင်းနေနေအထူးတပ်ဖွဲ့အမှတ်6ရဲတပ်ဖွဲ့နဲ့စစ်တပ်အပါဝင်အင်အား50လောက်နဲ့ဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်။ဟိုတယ်အတွင်းမှာမြန်မာထိုင်းနဲ့တရုတ်နိုင်ငံသားလောင်းကစားဝန်ထမ်း185ယောက်နဲ့အတူကွန်ပျူတာအလုံးတရာဗန်စာအုပ်တွေပါတက်တည်ဖြစ်ဖမ်းဆီးခဲ့ပါတယ်။ထိုင်းအထုနေနေတပ်ဖွဲ့မှုကတော့အခုလိုပြောသွားပါတယ
်။ Thai Fence Police แล้วก็จะมีการสอบสวนขยายผล
လူတွေရဲ့တန်ကြားချက်အရတရားမဝင်အွန်လိုင်းလောင်းကစားလုပ်ငန်းတွေကိုလိုက်လံရှင်းလင်းနေတာပါအွန်လိုင်းလောင်းကစားလုပ်ငန်းတွေကနေရလာတဲ့ငွေတွေကိုငွေကြေးဆိုင်ရာခဝါချပေးနေသူတွေဒီလုပ်ငန်းကိုနာမည်ခံပေးထားတဲ့ထိုင်းနိုင်ငံသားတွေကိုလည်းဆက်လက်အရေးယူသွားမှာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါလောင်းကစားဟိုတယ်ပိုင်ရှင်တရုတ်နိုင်ငံသားကတော့ဖျက်ပြစ်လို့မြောက်သွားကြောင်းထ ကျွန်တော်တို့ကလည်းဒီမြမပြလာရောက်အခြေစိုက်ဖွင့်လာတာကိုနေမြေကန်လူလူတွေကတရင်ပေးတိုင်ကြမှုတွေကြောင့်အခုလိုမျိုးအထူးမှုကင်းနေနေတက်ဖွဲ့တွေကဖော်ထုတ်ဖန်ဆီးခဲ့တာပါမဲဆောက်မြို့ရဲ့တစ်ဖက်ကမြမနိုင်ငံကရင်ပြည်နယ်မြောက်ရီအာဏာပိုင်တွေကလည်းမြောက်ရီခရိုင်တွင်းကလောင်ကစားရုံတွေကိုရှင်းလင်းဖန်ဆီးနေတာကြောင့်လည်းလောင်ကစားရုံပိုင်ရှင်တွေဟာ
ထိုင်းတဲ့ကံကိုပြောင်းရွှေ့အခြေစိုက်လာတယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်။ကရင်ပြည်နယ်မြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကတော့ဒီရက်ပိုင်းမှာလောင်ကစားလုပ်ငန်းတွေကိုဇက်တိုက်အရေးယူမှုတွေလုပ်နေတယ်လို့လည်းအခုလိုပြောသွားပါတယ်။ဟိုအွန်လိုင်းနဲ့ဆက်ဆက်တာပေါ့မှာလေ။ဒီနေ့တမ်းမိုင်းတော့ကတော့ကျွန်တော်တို့ရှိဖို့ပေါ်မှာဒါကွန်ပျူတာလုံးမရတော့လို့မိတာတ ne pada ini, ngaji macam ni lah kita. Ni ni mana ya tu ngaji macam kunci deh. Langsung dah jumpa lah, jadi tu macam tu ini mungkin lah.
Apa soalnya, langsung dah jumpa tu aja malu ber. Pada langsir macam soalnya kezaman ni deh. Online kei langsung dah mula jumpa. Tanya ni malu ni deh dah muka. Siapa yang dah mari ba? Amiya dia kezalah jalan ba? Lungai deh jalan malah dia semua deh cilapi. หลังจากหมู่จ้างพบว่าจะต่อได้ดูดีสิเดี๋ยวอยากจะไปมูลีเลยเนี่ยจะมาเนี่ยจะลานี่ได้ปะท่านสุยาก็รอออนไลน์เก่งแต่ยามมองเห็นก็จะลานี่ดูดีก็จะพบเจ้าเนี่ยเป็นนี่ดูดีหลังจากยังเพื่อนเราเจอลงงานนี่ก็อุบลียาตามยึดทับีภาษีเอี่ยมูลีจะได้ไปลงนี่บ้างเลยจะมาเอี่ยมาท่านจะมาเนี่ยจะการนี่ถึงเป็นปุ่นนี่ได้ปะ เมื่อเราเชื่อเราไม่จะเหนื่อยเลยจนเราเนี่ยเสียใจในห้องพักงานนี้ไปไหนตอนนี้ผมมาทำอะไรพักงานอยู่ยังไม่ได้อะไรก็ไม่ได้ยังในคอมพิวเตอร์มาทำอะไร ที่เราวิวอีตัวนั้นเลยพากย์มีอันนี้มาก็ยังพิพิโก้เนี่ยตอนที่เราสัมภาษณ์เนี่ยเพื่อนสัญญาสกาลีริโก้เลยหลังจากที่เราเจอจริงๆส่วนเราวิวอีก็สนิทในน้าสงทับจ๊อสายไล่ปานอ๋อก็ยังไม่ก็เพื่อนไม่เนี่ยเนี่ยดูกูเที่ยวบุกมีวันนี้วิวอีนี่มาวันนี้เฟซบุ๊กสามีน่ะวิวอีเป็นมิสนิวส์รามาเซนเมสซี่สุรินนี่ยังงานนี่สายนั่นเดี๋ยว
ကိုရောဦးအောင်ခင်ရဲ့မြန်မာရေးတုံးတဲ့ချက်ကိုနားဆင်ရမှာဖြစ်ပါတယ်ရွေးကောက်တင်မြောက်ထားတဲ့အစိုးရရဲ့လက်အောက်ခံမဟုတ်တဲ့တီးကြလွတ်လပ်တဲ့အခွင့်အဒုကံစစ်တပ်စီဝါရေးလုပ်ငန်းတွေအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
စစ်တပ်ကိုတီးကြလွတ်လပ်တဲ့လက်နက်ကိုင်အဖွဲ့အစည်းဖြင့်ရပ်တည်နိုင်အောင် ထောက်အကူပြုတဲ့စီးပွားရေးနယ်ပယ်၅ခုကိုလုံခဲ့တဲ့ဩဂုတ်လထုတ်ကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင်ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒီထဲမှာမြန်မာစီးပွားရေးဥပိုင်လီမိတက်MEHL နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်MEC ဟာစစ်တပ်ပိုင်ကုမ္ပဏီအဖြစ်တင်ရှားပါတယ်။သူတို့အောက်မှာစီးပွားရေးလုပ်ငန်းပေါင်း155ခုဖော်ပြပါတယ်။ ခိုင်းစစ်စင်ရေးမှာခရိုနီကုမ္ပဏီ55ခုကရန်ပုံငွေထောက်ပံ့ပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များဆောင်ရွက်ရေးကော်မတီကိုကမ္ဘောဇာအုပ်စုကဒေါ်လာ100,000ကျော်၊ကာကွယ်ရေးဦးစီးချုပ်ကိုဒေါ်လာ100,000ကျော်လူဒန်းခဲ့ပြီးမက်စ်မြန်မာအုပ်စုကတော့ဒေါ်လာ100,000ကျော်လူဒန်းပါတယ်။ 2017ရွေးကောက်ပွဲအစိုးရဖွဲ့စည်းချိန်မှာကချင်းပြည်နယ်မှာတိုက်ပွဲပြန်လည်ဖြစ်ပွားပြီးကျောက်စိမ့်တူပုံမှုနဲ့နေဆက်ကုံသွယ်မှုကိုစစ်တပ်ကချုပ်ကန့်လိုက်တာမို့မြောက်ပိုင်းတိုင်းကစစ်ဘုအစင်းစစ်အကျိုးအမြတ်ခံစားရပါတယ
်။လက်နက်ကင်ပဋိပက္ခဖြစ်ပွားနေတဲ့ကချင်နဲ့ရှမ်းပြည်မြောက်ပိုင်းဒေသမှာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေရှိပါတယ်။စစ်တပ်ပိုင်ကျောက်စိမ့်နဲ့ဗဒမြားလုပ်ငန်းပေါင်း23ခုတွေ့ရတယ်လို့ဖော်ပြပါတယ်။စစ်တပ်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့နိုင်ငံခြားကုမ္ပဏီ44ခုရှိပြီးတပ်နဲ့ဖက်ဆက်လုပ်ထားတဲ့နိုင်ငံခြားကုမ္ပဏီက14ခုရှိပါတယ်။လက်နက်ခရမ်းနဲ့အခြားပစ္စည်းတွေတပ်မတော်ကိုရောင်းချနေတဲ့နိုင်ငံ9ခုရှိပါတယ်။အဲဒီထဲမှာနိုင်ငံပိုင်ကုမ္ပဏီ12ခုနဲ့ပုဂ္ဂလိကပိုင်ကုမ္ပဏီ2ခုပါဝင်ပါတယ်။စစ်ဘက်ရောအရက်ဘက်ပါတုံးလို့ရတဲ့ပစ္စည်းတွေတပ်မတော်ကိုရောင်းချနေတဲ့ပုဂ္ဂလိကပိုင်နိုင်ငံခြားကုမ္ပဏီ9ခုရှိကြောင်းကိုလည်းကုလသမဂ္ဂမစ်ရှင်ကဖော်ပြပါတယ်။တိုင်းသားလက်နက်ကိုင်နဲ့ပူပေါင်းပြီးတယံစာတထုတ်ယူနေတဲ့နိုင်ငံခြားကုမ္ပဏီတွေလည်းရှိပါတယ
်။ထူးခြားတာကတော့စစ်တပ်ပိုင်လုပ်ငန်းကြီးနှစ်ခုဖြစ်တဲ့ MEHL နဲ့ MEC ကိုနိုင်ငံပိုင်မဟုတ်ဘူးလို့သတ်မှတ်ထားတဲ့အချက်ပါပဲ။ MEHL နဲ့ MEC ရဲ့အစုရှယ်ယာအလုံးကိုလက်ရှိစစ်ဘုနဲ့အငိမ့်စားစစ်ဘုတွေကပိုင်ဆိုင်ပါတယ်။ MEHL မှာအစုရှယ်ယာပိုင်ဆိုင်သူ3,200ကျော်ရှိတယ်လို့မန်နေဂျာဟောင်းဘုံမူးလှမျိုးကပြောကြောင်း2019ဖေဖော်ဝါရီလ1ရက်နေ့တုန်း Financial Times သတင်းစာမှာမိုက်ကယ်ပီးကဖော်ပြပါတယ်2015-16မှာ MEH ဟာ$55,000သန်းအမြန်အစွန်ရရှိပြီးဒီထက်က3ပုံတပုံကိုအစုရှယ်ယာရှင်တွေကိုမျှဝေပေးတယ်လို့ဆိုပါတယ်ဒါပေမဲ့ MEH မှာမဖော်ပြတဲ့ဝင်ငွေအများအပြားရှိနိုင်ပါတယ်2014မှာကျောက်စိမ့်ဒေါ်လာသန်း3,100,000ဘုံရောင်းရတယ်လို့လန်ဒန်အခြေစိုက် Global Witness အစီရင်ခံစာမှာဖော်ပြပါတယ
်။အများသိကြတဲ့စစ်တပ်ပိုင်ကုမ္ပဏီကြီးတွေဟာစစ်ဘုစည်းဝါးရေးလောကရဲ့ထွက်ပြူစအကင်းလေးသာဖြစ်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်။အငိမ့်စားဘုံကျုံမှုကြီး၊ဘုံကျုံကြီး၊ဘုံကျုံနဲ့ဘုံဦးကြီးတွေပိုင်တဲ့စည်းဝါးရေးလုပ်ငန်းအများအပြားရှိနေပါတယ်။အထူးသဖြင့်ကြောက်မြတ်မှောင်ခိုလုပ်ငန်းကိုကြီးစိုးကြပါတယ်။စစ်ဘုစည်းဝါးရေးနဲ့အရသာပြုပြင်ရေးဟာဗရာတလန်တန်တလန်မသက်ဆိုင်လောက်အောင်ကွဲပြားခြားနားနေတယ်လို့မြင်သူတွေလည်းရှိပါတယ်။ MEH ရဲ့ထိပ်ပိုင်းကညွှန်ကြားရေးမှူးဆယ်ဦးဟာစစ်ဘုတွေဖြစ်ကြပါတယ်။အုပ်ချုပ်တဲ့ဘုတ်အဖွဲ့ကိုစစ်ဦးစီးချုပ်ဦးဆောင်တဲ့ထိပ်တန်းအရာရှိ9ယောက်ကကြီးကြပ်ပါတယ်။ MEH ရဲ့ကိုယ်စားလှယ်နဲ့တွေ့ဘူးတဲ့နိုင်ငံခြားအရာရန်တူကတော့တီးခြားကဘာကလူသားတွေနဲ့တွေ့ရတယ်လို့ပဲလို့မှတ်ချက်ပေးပါတယ
်။ဟုတ်ပါတယ်။ MEH နဲ့ MEC ဟာစစ်တပ်အတွက်တီးခြားတည်ထောင်တဲ့အဖွဲ့အစည်းတွေပါ။စစ်တပ်ရဲ့ပုဂ္ဂလိကပိုင်ကုမ္ပဏီတဘောမျိုးဖြစ်နေပြီးလျှော့ဝဲစွာလောက်ကိုင်းတဲ့အဖွဲ့တွေဖြစ်ပါတယ်။စစ်ကောင်းဆောင်ပိုင်ကသာအစီရင်ခံဖို့လိုပါသေး။ရွေးကောက်ပွဲအစိုးရကပြုပြင်ပြောင်းလဲလှုပ်လာတဲ့အခါမှာ2019မြန်မာနိုင်ငံကုမ္ပဏီများဥပဒေအရစစ်တပ်ပိုင်ကုမ္ပဏီကြီးတစ်ခုစလုံးရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားရေးမှူးဦးစီးဌာန DICA ကိုနှစ်စဉ်အစီရင်ခံစာတင်ပြဖို့လိုအပ်လာပါသေး။ဒါပေမဲ့အများပြည်သူသိရှိနိုင်ဖို့အတွက်ထုတ်ပြန်ကြေညာစရာမလိုကြောင်းသိရှိရပါသည်။စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေမှာအားသည့်လိုက်စားမှုအများဆုံးတွေ့ရတယ်လို့မိုက်ကယ်ပီးရဲ့ဆောင်းပါးမှာဖော်ပြပါသည်။ MEH ကစစ်ဘုတွေဟာစီးပွားရေးလုပ်ချင်တဲ့နိုင်ငံခြားကုမ္ပဏီတွေစီကနေလိုက်ယူလို့ရှိတယ်လို့ဆိုပါတယ်။ဗီယက်နမ်ကာကွယ်ရေးဝန်ကြီးဌာနပိုင်ဗီယက်တယ်နဲ့ပူးပေါင်းပြီးတည်ထောင်တဲ့မိုက်ကယ်တယ်လီကောမှာစစ်တပ်ပိုင်ကုမ္ပဏီဖြစ်ပါလေ။ဒီလိုစစ်တပ်လုပ်ငန်းတွေအပြင်အစိုးရဘတ်ဂျက်အသုံးစရိတ်မှာလည်းစစ်တပ်ရယူတဲ့ဝေစုဟာအများဆုံးဖြစ်နေပါလေ။ဒီအကြောင်းကိုရှေ့အပတ်မှာဆက်လက်တင်ပြပါမယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့မိုးချိုးကြောင့်သေဆုံးသူများလာခြင်းအကြောင်းအပိုင်းနှစ်ကိုတင်ပြထားပါလေ။မြန်မာနိုင်ငံမှာဒီမိုးချိုးကြောင့်ဒီနှစ်သေဆုံးရသူတွေထဲကွင်းပြင်မြချောင်းတွေအပြင်လမ်းပေါ်နဲ့အိမ်တွင်းအိမ်ပြင်ရောက်နေသူတွေလည်းပါတယ်လို့ဘေးရန်ရဲ့ဆရာကျွမ်းကျင်သူတွေကဆိုပါတယ်အခုလိုလမ်းပေါ်အိမ်တွင်းနဲ့အိမ်ပြင်မှာဘလို့မိုးကြိုးပြစ်ခတ်ကြရပြီးဘလို့ကာကွယ်နိုင်ပါလဲဒီအကြောင်းအသေးစိတ်စောင့်ကြည့်နေတဲ့ဘေးရန်ရဲ့ဆရာစီမံခန့်ခွဲမှုဦးစီးဌာနကညွှန်ကြားမှုတော်ဖြူလက်လက်ထုံးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်ဟုတ်ကဲ့ဘေးရန်ရဲ့စီမံခန့်ခွဲမှုဌာနကညွှန်မှုတော်ဖြူလက်လက်ထုတ်ခင်ဗျာဒ ကျွန်တော်တို့မြန်မာနိုင်ငံမှာမိုးကြိုးကြောင့်ဒီနှစ်မိုးမှာသေဆုံးမှုများတဲ့အကြောင်းပြီးခဲ့တဲ့တစ်ပတ်ကပြောရမှာအဓိကသေဆုံးရတဲ့ဝန်ဆာရှာဖွေလုပ်ကိုင်သူတွေပေါ့နော်အထူးသဖြင့်တော့လေကွင်းပြင်တွေမှာလုပ်ရတဲ့လေသမားတွေနဲ့နောက်ညချောင်းတွေမှာနဲ့ဆောက်ရည်တွေမှာလုပ်ရသူမျိုးတွေအတွက်ဘလို့အကာအကွယ်သင့်တာကိုပြောခဲ့ပြီးမှဒီတစ်ခေါက်တော့ဆရာမကြီးနောက်အဖြစ်များတာဖြစ်တဲ့ဒီလက်မအပေါ်နဲ့အိမ်တွင်းနဲ့အိမ်ပြင်မှာဘလို့အကာအကွယ်သင့်တာကိုဆက်ပြောမှာမို့လမ်းမပေါ်မှာဆံမကြီးဒီတထောင်နာမိုးခိုနောက်စပိန်တွင်ဖြစ်ခဲ့ရတာမျိုးတွေအတွက်ဘလို့စကြံပေးခြင်းလဲ
အဲ့လိုမိုးခိုတဲ့သူတွေနောက်တော့ဖြစ်တော့တူတူကိုကိုပေါ့နော်ကျမတို့လည်းဥပမာဒီမိုးရေထဲမှာရောက်နေတဲ့အချိန်မှာတော့အရင်လဲမိုးတွေကမိုးချိုးတွေကလည်းပြင်းနေတယ်ဖြက်စီးတွေလည်းနေတယ်မိုးတွေဖြစ်ချုံနေတော့လဲဒါပဲဖြစ်နီးစပ်ရာအဆောက်အဦတွေ့တယ်ဆိုလို့ရှိရင်လည်းဝင်တော့ခိုးပြီးမှာပါမြတ်တော်ပြင်းတော့လေဒီလိုနေရာပဲခိုးဖို့တော့ရှိလာမှာပေါ့နော်။ဒါမှလည်းအဲ့ထဲမှာများတန်ထဲတွေနဲ့ညာနီးစပ်နေသလားပေါ့နော်။ကိုကကြည့်တင်နေပေါ့။နောက်ကစပိန်တွန်းတဲ့သူတွေဆိုရင်ဗာဖြစ်တန်ထဲနဲ့ထိခတ်နေရဆိုဒီစပိန်တွန်းလာတယ်စပိန်စီးလာတယ်ဆိုင်ကယ်စီးလာတယ်ဆိုရင်တော့မှအမြန်ဆုံးပေါ့နော်။ကိုစီးနေတာတွေကိုခဏထားပြီးတော့ဒီပစ္စည်းတွေနဲ့နည်းနည်းဝေးတဲ့နေရာမျိုးပေါ့နော်။အဲ့လိုလေးမှနေစင်းတယ်။ဒီခိုးလုံတဲ့ခါမှလည်းအဲ့လိုခုနကလို့ဆိုဟိုဆက်ရက်ဒီမှာခိုးလုံတဲ့သူတွေကမာယုံမှာဝင်ပြီးခိုးတယ်ပေါ့နော်ဒီလိုမျိုးလဲမိုးချိုးပြတဲ့ဖြစ်စဉ်လေးတွေရှိပါတယ်ဟိုမခိုးမဖြစ်တော့ခိုးရမှာဆိုပေမဲ့အဲ့ထဲမှာခုနကပြောသလိုဒီကန်တဲ့ပစ္စည်းတွေပြည့်စစ်စည်းနိုင်တဲ့ပစ္စည်းတွေနဲ့ဝေးတဲ့နေရာအဆောက်အဦရဲ့အလယ်လေးမှာတတ်နိုင်ရင်ပေါ့နော်အဲ့လိုမျိုးလေးတွေမှာခိုးများပေါ့
ဟုတ်ကဲ့ဆရာမကြီးနောက်ထပ်ရောဒီလမ်းမအပေါ်မှာအတွက
်တချို့ဆိုလို့ရှိရင်ဒါနဲ့ဆက်ဆက်ပြီးပြောမယ်ဆိုရင်ပေါ့နော်ဒီခိုးလမ်းသွားလမ်းလာဖြစ်နေတဲ့အချိန်ဆိုရင်တော့မှကတိုင်လေးအနာတော့ပေါ့နော်ဒီတဆူချိုးတွေအနာပေါ့နော်တဆူချိုးတချို့ဆိုရင်ခြံစည်းကိုတဆူချိုးနဲ့ကာတာမျိုးရှိနေအဲ့လိုမျိုးတွေအနာတွေဆိုရင်တော့မှမနေထင်ဘူးပေါ့
ဟုတ်ကဲ့ဆရာမကြီးနောက်တစ်ခုကဒီနေ့ထဲမှာထူးထူးခြားခြားဖြစ်လာတဲ့ဒီအိမ်ထဲမှာပဲဖုန်းသုံးရင်အင်တာနက်သုံးရင်ဖြစ်ရတဲ့သူတွေအတွက်တော့ဘယ်လိုကြံပေးခြင်းလဲ
ပါလေဖြစ်တတူပစ္စည်းဖြစ်ဖြစ်နဲ့တန်ခါနဲ့ဆက်ဆက်တယ်မြောက်ဆက်စီးပေါ့နော်ဆက်စီးနဲ့ဆက်ဆက်တဲ့အခါကျတော့တချို့ကလည်းဟိုဖုံးတုံးလို့ဖြစ်တာမဟုတ်ဘူးခါညာလဲကျမတို့ဒီအခုတလောလေးမှာတော့ကြားရတာရှိပါတယ်ဒါတော့ပညာရပိုင်းဆိုင်ရာနည်းပညာပိုင်းဆိုင်ရာတွေပေါ့နော်ဒါပေမဲ့တကယ်မြေပြင်လက်တွေ့မှာကြတော့လဲအဲ့လိုအင်တာနက်သုံးနေတဲ့အချိန်မှာမူချိုးဖြစ်လို့ဟိုတည်ဆုံနေသူတန်ရတဲ့သူဖုံးပြောနေတဲ့အချိန်မှာပေါ့နော်အဲ့လိုမျိုးဖြစ်စဉ်တွေရှိပါတယ်ဒီမိုးရွာနေတဲ့အချိန်မှာဖုံးလေးကင်ပြီးတော့ဒီအဆောင်ရဲ့အပြင်ကိုထွက်ပြီးတော့ပုံပြောလို့မိုးချိုးဖြစ်ပြီးတည်ဆုံသွားတဲ့ဖြစ်စဉ်တွေလည်းတကယ်လည်းရှိခဲ့တာပါအိမ်ထဲမှာပဲအင်တာနက်သုံးနေတဲ့အချိန်မှာလည်းပြတဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်အဲ့တော့ဒါပဲဖြစ်ဖြစ်တော့ကိုယ့်ရဲ့အသက်အနေရဲ့အတွက်ဆိုရင်ကတော့ဒီအရင်ကအတွေ့အကြုံရှိခဲ့မယ်ဖြစ်စဉ်ရှိခဲ့မယ်ဆိုတော့လိုက်နာတင်ပါတယ်ဒါဆိုမိုးအရင်ထစ်ချုံနေမယ်မိုးချိုးကိုဖြက်စီးတွေလက်နေမယ်ဆိုလို့ရှိရင်အိမ်ထဲမှာပဲဖြစ်ဖြစ်အိမ်ပြင်မှာပဲဖြစ်ဖြစ်ပေါ့နော်ပုံမျိုးတော့မတုံးတင်ပါဘူးတတ်နိုင်လို့ရှိရင်တော့ဆက်တောင်းမှာပေါ့နော်ပုံပါဝါတောင်မှပိတ်ထားတင်တယ
်ဟုတ်ကဲ့ဆရာမကြီးနောက်တစ်ခုကဒီနေ့ထဲမှာပဲထပ်ဖြစ်လာတဲ့သဘောပေါ့နော်ဒီတစက်မိတ်မှာရေခံတဲ့သူရေချိုးတဲ့သူလည်းရှိတယ်နော်ဆရာမသူတို့အတွက်ရော
အဲ့လိုမျိုးတစက်မိတ်အောက်မှာပေါ့နော်ရေချိုးလို့မိုးချိုးတဲ့ဖြစ်စဉ်တွေဟိုးအရင်ကရှိခဲ့ပြီးလေတုံးခဲ့တဲ့၄၅ချက်နဲ့ပေါ့နော်နောက်အခုဒီတလောမှာကြတော့ဒီတစက်မိတ်မှာမိုးရေခံတဲ့အချိန်မှာဒီမိုးချိုးတဲ့ဖြစ်စဉ်ပေါ့နော်အဲ့ဒါဆိုလို့ရှိရင်လည်းဒီရေနဲ့လည်းဆက်ဆက်မယ်နောက်ပြီးတော့ဒီနေရာတဝိုက်မှာဒီမိုးချိုးပြင်းတဲ့ဖြစ်စဉ်ရှိနေလို့ပေါ့ဟိုမိုးရွာမိုးချိန်တဲ့အချိန်ဖြစ်စီလက်တဲ့အချိန်ကတော့တတ်နိုင်လို့ရှိရင်ဒီနေ့ထွတွေ့မှုလေးတန်တဲ့ပစ္စည်းတွေဥပဒေကံသိနေတာများချပေါ့အဲ့လိုမျိုးလေးတော့ရှောင်တဲ့
ဟုတ်ကဲ့ဆရာမကြီးနောက်ထပ်ရောဒီအိမ်ထဲမှာရှိတဲ့သူတွေအတွက
်အခုနောက်ပိုင်းတော့အိမ်ထဲမှာဒီတိုင်းနေနေလေအဲ့လိုမျိုးဖြစ်တဲ့ဖြစ်စဉ်တွေတော့ရှိပါတယ်အိမ်ထဲမှာကိုကနေပြီဆိုရင်လည်းတတ်နိုင်ရင်တော့ဒီကရင်ပေါက်တွေနာတကားပေါက်တွေနာမနေနဲ့ပေါ့နောက်ကကျတော့ကရင်ပေါက်တွေကမှန်နေပါလေဖြစ်နေလေဆိုရင်တော့မှ site ကတတမျိုးဟိုစက်ကူကတမျိုးပေါ့နော်အဲ့လိုမျိုးလည်းလောက်ထားခြင်းမှာဟိုအဆောက်အဦရဲ့တတ်နိုင်တော့အလယ်မှာနေတဲ့ပေါ့အပေါက်တွေနဲ့နှံ့ရည်နေနဲ့ဝေးတဲ့နေရာမျိုးပေါ့နော်အဲ့လိုမျိုးဒီမှာနေတဲ့နဲ့နောက်ထပ်ကျတော့အိမ်ထဲမှာရှိနေတယ်ဆိုရင်တော့မှ video နားထောင်တာတွေ TV ကြည့်တာတွေမလုပ်တင်ပါဘူးကွန်ပျူတာရိုက်နေတယ်ဒါလေးတွေခဏခါတင်တယ်နောက်ဆက်ဖြစ်ပေါ့နော်မိဘတိုက်နေတာမျိုးတို့သမင်းဟင်းကိုချက်နေတာမျိုးတို့ဒါတွေမလုပ်ခနဲ့တတ်နိုင်မယ်ဆိုရင်ခလုတ်တွေပိတ်ဖလက်တွေတောင်မှရှုပ်ထားတင်တယ်ပေါ့နောက်အဲ့ဒီကပြောတဲ့ရှိသုံးထွေတာပေါ့ရှိချိုးတာတွေရှိသုံးနေတာတွေမလုပ်တင်ဘူးနောက်အိမ်ထဲမှာဆိုလို့ရှိရင်လည်းဒီတန်နဲ့ဆက်ဆက်တဲ့ပစ္စည်းတွေရှိတယ်တန်တဲ့ပစ္စည်းတွေဒါလေးတွေမကန်ထားတင်
ဟုတ်ကဲ့ဆရာမနောက်တစ်ခုတော့ဒီအိမ်ပြင်မှာဆိုရင်ရောခုနကပြောခဲ့
ဲ့ပြီးသားပေါ့နော်ဟိုစိုက်ကယ်တို့စပိန်တို့ကလွဲပြီးတော့တခြားအခြေအနေတွေမှာ
တခြားအခြေအနေမှာဆိုရင်လည်းဟိုဖြစ်နိုင်မှာကတော့ဟိုလမ်းလျှောက်နေတာမျိုးလည်းဖြစ်နိုင်တယ်ဟိုကလမ်းလျှောက်နေမယ်ဆိုတော့ခုကကျွန်မကြံကြည့်ခဲ့တဲ့အတိုင်းပေါ့နော်ညတော့ချင်းပြင်းတဲ့နေရာတွေတက်တိုင်းနေနဲ့ဝေးတဲ့နေရာဖုန်းတာဝါတိုင်းနေနဲ့ပြီးတဲ့နေရာတွေမှာမနေနဲ့ခက်ဝေးဝေးနေပေါ့နော်နောက်တက်တဲ့အမြင်ကြီးတွေအဲ့လိုနေရာတွေကိုမနေတင်ဘူးလမ်းလျှောက်တော့ကရှည်တူးလို့ရှိရင်ရှည်နဲ့ထိခိုက်မှုမရှိအောင်ပေါ့နော်ရှည်နဲ့ဝေးတဲ့လမ်းကြောင်းမျိုးကတွားတင်တယ်နောက်ဖြက်ဆွဲမျိုးချူတွေပေါ့နော်ဆက်ဆစ်တက်တိုင်းနေဒါလေးကိုရှောင်တင်တယ်နောက်ခါကျကျွန်တော်တို့နေရာဆိုလည်းပြောကြပါရဲ့ထီးဆောင်လာတယ်ထီးဆိုတာလည်းပန်နဲ့ပဲပေါ့နော်ထီးဆောင်လာလို့ရှိရင်နောက်မှအမေရဆိုရင်ကြီးကြီးရလည်းပြောပြပြလာရှိတယ်လေချီဆောင်လာရင်ကိုယ့်ရဲ့လက်လေးကျင်းလာမယ်ဆိုရင်အမိုးချိုးဖြစ်တော့မှဖြီးကိုအမြဲတမ်းသွင်းကြည့်ရပေါ့နော်အမြဲတမ်းသွင်းကြည့်ပြီးတော့ကိုယ့်ရဲ့ခန္ဓာကိုယ်ဟိုအသေးဆုံးဖြစ်အောင်ဘာပဲဖြစ်ဒူးတုတ်ထိုင်ချဒီလိုလေးဝတ်ပြီးတော့ပေါ့နော်အတိတ်ကတော့ခန္ဓာကိုယ်မိုးချိုးပြတ်မှတ်ရဲ့အသေးဆုံးဖြစ်အောင်နေရမှာပေါ့နော်ဟိုလိုခန္ဓာကြီးမှောက်ပြီးတော့အဲ့လိုကြီးရှောင်ကြတာမျိုးမဟုတ်ဘူးပေါ့နောက်တစ်ခုကကျတော့လေကောင်းမောင်းနေတဲ့အချိန်ဆိုလို့ရှိရင်မိုးလည်းအရင်ရွာနေမယ်ဖျက်ဆီးပြီးမိုးထစ်ချုံနေဖြစ်နေမယ်ဆိုလို့ရှိရင်တော့ကောင်းလေတက်နိုင်တော့ရက်လိုက်တယ်ပေါ့နော်ရက်တဲ့အခါမှာလည်းခုကလိုတစ်တင်အောက်တွေတက်တိုင်အောက်တွေအဲ့လိုမျိုးတော့မရက်တင်ပေါ့ဟိုရက်ဆင်းနဲ့ဖက်ကျိုးတွေနဲ့ဝေးတဲ့နေရာမျိုးမြင့်မားတဲ့တစ်တင်ကြီးတွေပေါ့နော်အဲ့လိုမျိုးတွေတော့ရှောင်ချတင်တယ်ရက်ထားနောက်မှာအချက်ပြမီလေးဖွင့်ထားတင်တယ်ကားထဲမှာလည်းကိုကတန်နဲ့ဆက်ဆက်တဲ့ဟာတွေကိုလိုက်မကင်မနဲ့ဒီလိုလေးပဲပေါ့နော်နေရမယ်နောက်ရှိသေးပါသေးချက်ရမယ့်အခါမျိုးပေါ့နော်ဒီမိုးရွာနေမဖြတ်သေးပဲနဲ့ခဏဆောင်တင်တယ်ပေါ့
ဟုတ်ကဲ့ဆရာမအဲ့တော့ဒီနေ့ထဲမှာဒီထူးထူးပြင်းမိုးဥကြကာလာမှာပေါ့နော်အခုလိုမိုးကြိုးကြောင့်ဒီဆွမ်းအသူများလာတာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာကိုပြောပါရှင်းမလား
ကျွန်တော်တို့ဒီဖြစ်စဉ်တွေကိုကြည့်တဲ့အခါပေါ့နော်မိုးကြိုးဖြစ်တာကလည်းနောက်တော့ချင်းနေရင်း7နာရီနဲ့ညနေ6နာရီအတွင်းအဲ့လောက်ကြာကာလလေးဒီမှာဖြစ်နေတာညတော့အများဆုံးတွေ့ရတယ်အဲ့တော့ဒီမိုးရွာမယ်မိုးထစ်ချုံမယ်လျှက်ကြည့်လက်မယ်ဒီလိုအချိန်တွေမှာဖြစ်ပြီးဆိုလို့ရှိရင်တော့အတက်နိုင်ဆုံးကိုကူကိုကာကွယ်ပါပေါ့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာမ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တင်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျွန်မကအာမီပါ။ Fever Wine တို့အသားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရတက်မတော်လို့နဲ့နှစ်ဖက်ဆွေးနွေးပွဲတွေကိုပြန်လည်စတင်လိုလားကြောင်းမြောက်ပိုင်းမဟာမိတ်အဖွဲ့တွေကပြောပါတယ်ရခိုင်ပြည်နယ်အမ်းမြို့နယ်ဓာတ်လက်ကျေးရွာအုပ်စုကဒေသခံတွေစာနယ်ရိတ်ကအခက်ခဲကြောင်းမြို့ပေါ်မှာခိုလုံနေကြရတယ်ဆိုတာနဲ့ရှမ်းပြည်နယ်အတွင်းအရက်သားတွေလူခွင့်ရေးချိုးဖောက်ခံနေရတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါပနမအပြစ်ရက်လက်မှတ် bilateral ရေးထိုးနိုင်ရေးအတွက်အစိုးရတက်မတော်နဲ့နှစ်ဖက်ဆွေးနွေးပွဲတွေကိုပြန်လည်စတင်ဖို့လိုလာတယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့ကပြောပါရယ်မြောက်ပိုင်းမဟာမိတ်လေးဖွဲ့ထဲကတစ်ဖွဲ့ဖြစ်တဲ့တအန်းပလောင်တပ်ဖွဲ့ TNLA ကတည်င်းနဲ့ပြန်ကြားရေးတာဝန်ခံပုံမူမိုင်းအိုက်ကျော်ကအဓိကတီတိုက်ပွဲဖြစ်နေတယ်ဆိုတာကတွေ့ဆုံဆွေးနွေးပွဲမရှိလို့တွေ့ဆုံဆွေးနွေးပွဲရှိတော့လဲရလကမတိုးတက်လို့ဒီလိုမျိုးတိုက်ပွဲတွေမဖြစ်အောင်မကြာခဏတွေ့ဆုံဆွေးနွေးဖို့လိုတယ်လို့ပြောပါတယ်တွေ့ဆုံဆွေးနွေးပွဲစတင်ရန်အတွက်နိုင်ငံတော်တမရယုံကငြိမ်းချမ်းရေးအကျိုးတော်ဆောင်အဖွဲ့ PCG ကိုအခုလအစောပိုင်းကဆက်တွယ်ပြောဆိုထားကြောင်းတွေ့ဆုံဆွေးနွေးဖို့လဲအပြန်အလှန်ညှိနှိုင်းနေဆဲဖြစ်ကြောင်း PCG ကပြောပါတယ်
ရခိုင်ပြည်နယ်အမ်းမြို့နယ်မှာအစိုးရစစ်တပ်ကရိတ်ခါတပ်ယူခွေတွေပိတ်ပင်ထားတဲ့အတွက်ဒလက်ကျေးရွာအုပ်စုကဒေသခံတရားကျော်ဟာစာနာရိတ်ကခဲခဲကြောင်မြို့ပေါ်မှာလာရောက်ခုံလုံနေကြရပါတယ်အခုလူထက်ပြေးသိမ်းဆောင်လာကြတဲ့သူတွေကတော့ဒလက်အုပ်စုမင်္ဂလာဆောင်ကျေးရွာသားတွေဖြစ်ကြပြီးမြတ်သိန်းနံဖုံးတော်ကြီးကျောင်းမှာအလူရှင်တွေရဲ့ကူညီနဲ့ယာယီဆက်လျှောက်ထားတယ်လို့အမ်းမြို့ခံတွေကပြောပါတယ်ဒလက်ချောင်းမှာတိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်ကစူးကိုင်းမှာခြေစိုက်ထားတဲ့အစိုးရသက်ကဒလက်ချောင်းကိုသွားတဲ့ကုန်းလမ်းရေလမ်းတွေကိုပိတ်ဆို့ထားတယ်လို့စံနဲ့တခြားရိတ်ခါတယူဖွေးကိုလည်းလွန်ခဲ့တဲ့3လလောက်ကတည်းကပိတ်ပင်ထားတာဖြစ်ပါတယ်
။ဖန်ဆင်းရမည့်မူရင်းစေဝါရောင်းဝယ်သူနဲ့ပတ်သက်မှုရှိတယ်ဆိုပြီး DKPA တယင်းမှုတဦးကိုစစ်ဆေးနိုင်ဖို့အတွက်ဆေးလွတ်ပေးဖို့ကရင်ပြည်နယ်နယ်လုံးဝန်ကြီးက DKPA ထံအကြောင်းကြားစာပေးပို့ပါတယ်။ပြီးခဲ့တဲ့မေလ24ရက်နေ့တုန်းကလွယ်လင်းတောင်ကြီးကလားမှာ ice 1655ကီလိုနဲ့အတူတယ်ဆောင်လာသူတို့ကိုဖမ်းဆီးရမိပြီးစစ်ဆေးချက်အရ DKPA ကတပ်မှုအဆင့်ရှိသူတို့နဲ့ပတ်သက်ဆက်နွယ်မှုရှိတဲ့အတွက် any day in Mugu, Sesapo, Yamananga yet a pet and say Lupe put to it, Kayimpine, Nello Wunji, Yomin Nanga, Zonashi and Neya Swene, DKB Sasanye Yoma, Sapo, a jump jar had up to part it, DKB a pega, sell a loose out matching in a patapi, DKB a two si usi choco, Mimia Yama, Tana Chotan, a sober a jump jar samashi, they jump up Janle Pija Kebare.
ဒီခိုင်မြောက်ပိုင်းကမြောက်ဦးမြို့နယ်တိန်ညိုစစ်ဆောင်စခန်းကိုပြီးခဲ့တဲ့ရက်ပိုင်းကတမတော်ကဝင်ရောက်စစ်ဆေးခဲ့တာကြောင့်စစ်ဆောင်လူစုကြောင်းလိုက်ပြီးထွက်ပြေးသွားကြတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။တိန်ညိုစစ်ဆောင်စခန်းကိုပြီးခဲ့တဲ့ဇွန်လ14ရက်နေ့ကနေရက်တာစစ်ဆေးခဲ့တာဖြစ်ပြီးအိမ်တော်စုစီးရင်တွေနဲ့အေအေဖွဲ့နဲ့ဆက်ဆက်မှုရှိမရှိစစ်ဆေးခဲ့
ရှမ်းပြည်နယ်တီဘောမြို့တောင်ဖက်လွယ်ပန်းခါဒေတာဖက်မှာဒေတာအတွင်းလှူရှားနေတဲ့မြန်မာစစ်တပ်နဲ့အပြစ်ရအစီအက်အက်စ်အက်အက်အီတောင်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဇွန်လ၁၂ရက်နေ့တုန်းကတပ်မတော်ချင်းမြန်တိုင်ရင်အမှ
36နဲ့အစီအက်အက်အက်အီတပ်တို့တိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲကြောင့်စစ်လက်နက်ပစ္စည်းတွေသိမ်းစီရမိတယ်လို့အစီအက်အက်ကထုတ်ပြန်ထားပေမဲ့နှစ်ဖက်တေကြေတန်ရာရရှိမှုကတော့ဖော်ပြထားခြင်းမရှိပါဘူး။ဒေတာတွင်တပ်မှုတွေကတော့အစိုးရတပ်ဖက်ကနှစ်ဦးသေဆုံးပြီးနှစ်ဦးဒဏ်ရာရရှိတယ်လို့ပြောပါတယ်။လာမယ့်2024ရွေးကောက်ပွဲမှာဆက်လက်ပါဝင်ရှင်ပြန်သွားဖို့တိုက်တွန်းမှုတွေရှိန ဖြစ်ပြီး၎င်းအနေနဲ့ပါတီလုပ်ငန်းနဲ့နိုင်ငံအကျိုးပြုလုပ်ငန်းတွေကိုဆက်လက်လုပ်ကိုင်သွားမယ်လို့လည်းသူကပြောပါတယ်။ တော်တင်ဤဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ်အန်အဒီပါတီမွန်ပြည်နယ်ဒုတိယဥက္ကဋ္ဌဖြစ်ပြီးတော့1960ဆွေသွေးရွေးကောက်ပွဲမှာလည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြင့်ရွေးချယ်ခံရတဲ့ဝါရီနိုင်ငံရေးသမားတစ်ဦးဖြစ်ပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်အတွင်းအရက်သားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရခြင်းနဲ့တမရိုကနေလူခွေချိုးဖောက်ခဲ့တာနဲ့ပတ်သက်လို့ရှမ်းလူမှုအဖွဲ့အစည်းတွေကနေသဘောထားထုတ်ပြန်ခဲ့ပါတယ်။အမည်ရဲ့စူးစီးချက်ကိုတော့နိုင်ကုန်းအင်ကနေတင်ဆက်ပေးပါမယ်ရှင်။
ဒီခံပြင်းတဲ့အတွင်းမှာတမကတခြားတိုင်းသားဒေသတွေမှာလည်းတမတော်ကနေလူခုရေးချိုးဖောက်မှုတွေလှုပ်ဆောင်ခဲ့တယ်လို့ရှမ်းလူမှုအဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်။ခိုင်မြတ်မှာနေဇက်ကရှမ်းစစ်ဘေးဒုက္ခသည်များကူညီရေးကော်မတီဝင်ဆိုင်းလင်းကတော့တိုင်းသားတွေခံရတဲ့ကိစ္စတွေဟာနော်အခုလည်းအရင်တော့လည်းခံခဲ့တဲ့အခုလည်းခံရတယ်ဒါပေမဲ့ရိုဟင်ဂျာနဲ့မတူတာရိုဟင်ဂျာတပ်ပိုင်းန
Kian, Kuhim Mune, Sankong Giwane, Tatra Hu Jiwaga, Dirakan Nasa Chayago, Tamrogane, Sulai Piola, Tapiaga China, Dirakan Lidin Yogu, Druya Niagane, Atin Arama, Mount Okere, Pissing, which he can be, Taupia, Josu Kajin, Pibare. Sonasa Chawiniga, Shanlumu Poisi, Sakono Poga, Shamine Tongbai, Chile Lutu, Sulai Pulai, Atapia Kayamu, Amuvu, Nia Gonsine, Pute the Bota, Topian Chetasong, Topian Kevare, Eddie Topian Chetema, Tangoya Goza Konogune, Sona Sachawiniga, Shami Tongbai, Lelingayan, Kohe Munema, and Yudumiri Kledi Bawe, Chile Yadu Yadan, Nasa Chaugo. Sesuya Tamroga Tapia Kerelu Suswet Havare, Shami Nio Yi Comedy, CSSU, Tui Mujo, Sain Lagale, Shami Nema, Lukuyi Songshu Nidelu Suvare,
Shami Nema, Guza Chak Guza Kong, Guza Shi, Ani Nitema, Suwazo, Nitamu Yoketa, Satin Lara, Tangwang, other Shi Wonjin, Dio Pujula, Chong Pujama, Shami Madalunu, Matia Muria, Satai Suru Chela, the Chinese of Yanema, Payan Dine Luanu, Kachin Dine Luanu, Ale,
ကြည့်ကြတာပဲလေနောက်အခုနောက်ဆုံးတော့လောလောချင်းနေတာရခိုင်ပြည်နယ်နောက်ချင်းပြည်နယ်ဘလဝမြို့နာတဝိုက်ပေါ့နော်အဲ့လိုမျိုးလူခွေးရေဆုံးရှုံးတာလူမှုတရားမျှတမှုတွေကြောက်ဆုံးနေတာနေ့ဆက်ချီရောက်ချက်လာပါလေကိုဟင်းမြို့နယ်တွင်အရသာပြည်သူ59ဦးတပ်ဖြတ်ခံရတဲ့နေ့ကိုရှမ်းမြို့သားလူခွေးရေနေ့ဖြစ်တတ်မှတ်ကြောင်းစွန်လ၁၆ရက်နေ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကထုတ်ပြန်ထားပါတယ်
ဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့အရက်သားတွေမကြာခဏဆိုသလိုအသက်ခံနေကြရသလိုလုံခြုံရေးအားနည်းလာနေတဲ့အခြေအနေတွေရှိနေပါတယ်ဒီအကြောင်းကိုတော့ကိုသက်နိုင်ကနေတင်ဆက်ပေးပါမယ်ရှင်
ရခိုင်ပြည်နယ်ကြောက်တော်မြို့မှာပြီးခဲ့တဲ့ဇွန်လ13ရက်နေ့ကရေးရရှိတယောက်ဓာတ်ထုတ်ခံရပြီးတည်ဆုံသွားခဲ့ပါတယ်။တည်ဆုံသွားသူရေးရရှိဟာပေါဝတ်ကြီးရွာကနေကြောက်တော်မြို့မှာရေးစခန်းမှာတွေ့ဖက်တာဝန်ထမ်းဆောင်နေသူဖြစ်ပြီးသူ့ကိုမျက်နှာဖုံးဆွတ်ထွက်တဲ့ဆံကယ်စည်းသမား2ယောက်ကဓာတ်နဲ့ထိုးသွားတာဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ဒါပေမဲ့လည်းဘေးဖွေးကလောက်ကျန်နေဆိုတာတော့ဒီမပြုတ်နိုင်သေးပါဘူး။ကြောက်တော်မြို့နယ်မှာအရင်ကလေးမြို့ပေါ်မှာတပ်ဖြတ်ခံရတာတွေရှိတာကြောင့်ဒေသခံတွေအနေနဲ့ကြောက်လန့်နေကြရတယ်လို့ကြောက်တော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ်။
အဲ့ဒါဆိုကျွန်တော်တို့လည်းလည်းကြည့်ရကြလို့လည်းလည်းငယ်တွေကြည့်လို့ဒါတင်ဆုံးသွားတာတော့သိရောသိရတာတော့ကျွန်တော်ဒီစားလေးပါအကျိုးကျိုးလေးကိုတော့ကျွန်တော်တို့ပြောဖြစ်ခဲ့မြို့ပေါ်မှာလည်းပဲဒီအဆက်ဆုံးသွားတဲ့လူတွေလည်းကျွန်တော်တို့ရှိခဲ့ဟုတ်ကဲ့အဲ့လိုအချိန်မျိုးတွေကတော့ကျွန်တော်တို့ဒီပြည်သူတွေဈာထဲမှာအခုအချိန်မှာဘယ်လိုအနေထားမျိုးတွေနဲ့ဘယ်လိုပြဿနာတွေဖြစ်လာမလဲအခုကတည်းကစားရမလဲဆိုတာကတော့ကျွန်တော်တို့ဒါနေ့တနေ့နဲ့ရပ်တဖိတ်ဖိတ်နဲ့ကျွန်တော်တို့ကြီးလက်တာစားနေရတဲ့အခါမျိုးပေါ့
ပြည်ထောင်စု2019ခုနှစ်စက်တင်ဘာလကလည်းကြောက်တော်မြို့မှာရေစခန်းကတက်ကြကြီးတူနေအနီးမှာဓာတ်ထုတ်ခံရပြီးသေဆုံးသွားတယ်လို့ဩဂုတ်လမှာလည်းကြောက်တော်ရေရင်စိုက်ကမ်းမှာမြို့နယ်ရေတပ်ဖွဲ့မှုတအုပ်ကိုမြင်မသိလူတစုကဓာတ်ထုတ်မှုတွေဖြစ်ပေါ်ခဲ့တာလည်းဖြစ်ပါတယ်ရခိုင်နောက်ပိုင်းမှာရေစခန်းတွေလည်းမကြာခဏဆိုဆိုတိုက်ခိုက်ခံနေရပြီးရေတပ်ဖွဲ့ဝင်တွေသေဆုံးတာလည်းရှိနေပါတယ်ပြည်ထောင်ရေပိုင်းကလည်းရတိတော်မြို့နယ်ဒုံပိုက်ရေစခန်းကိုအဲအဖွဲ့ကဝင်တိုက်ခဲ့တာရှိပါတယ်အခုလိုရခိုင်နောက်ပိုင်းမှာရေစခန်းတွေတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတပ်မတော်တရင်မှန်ပြန်ကြားရေးဖွဲ့ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်ဒီမှာမဟုတ်တဲ့ငွေငွေရတရားကြီးခုံလေးအောင်ရလေရဲစခန်းရဲ့ဒါဖုန်းနဲ့ပြမတာတိုက်ခင်ဟာခုရကူမျိုးအကြည့်လေးနဲ့ဖြစ်တာ
ရဲစခန်းတွေကိုဝင်တိုက်တာဟာတပ်မတော်ကရဲစခန်းတွေမှာရဲရောင်ဆောင်နေထိုင်တာတွေကြောင့်ဝင်တိုက်ရတာဖြစ်တယ်လို့ရခိုင်လက်နက်ကန်အဖွဲ့ဘက်ကပြောပါတယ်ဒီလာအတွင်းမှာလည်းရတိတော်မျိုးနဲ့သစင်းမြန်ရဲစခန်းတိုက်ခိုက်ခံရပြီးရဲတပ်ဝင်ဝင်တွေဖမ်းဆီးခံထားရပါတယ်လက်ရှိချိန်မှာလည်းစစ်တွေမျိုးပေါ်မှာရှိတဲ့ရဲစခန်းတွေမှာလုံခြုံရေးတွေတုံ့ပြန်ထားတယ်လို့ချိုင်းစီယူတွေကိုစနစ်တကျပြုတ်ပြင်ထားတာကိုလည်းတွေ့နေရပါတယ်
ခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြားရမှာပါရှင်
။ပနမအပြစ်ရလက်မှတ်ရေးထိုးနိုင်ရဲ့အတွက်အစိုးရတပ်မတော်နဲ့နှစ်ဖက်ဆွေးနွေးပွဲတွေပြန်လည်စတင်ဖို့လိုလားကြောင်းမြောက်ပိုင်းမဟာမိတ်အဖွဲ့ကပြောပါရယ်။ရခိုင်ပြည်နယ်အမ်းမြုံနယ်ဓာတ်လက်ကျေးရွာအုပ်စုကဒေသခံတရားကျော်ဟာစာနယ်ရိတ်ခံအခက်ခဲကြောင်းမြို့ပေါ်မှာခိုလုံနေကြရပါရယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရ
။ကျွန်တော်ပြင်းနေညာပိုင်းအတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကကြီးညာပေးသွားမှာဖြစ်ပါတယ်။အမေရိကန်သမားတော်ထောက်မှသူ့ရဲ့နိုင်ငံရေးအကျိုးမြတ်အတွက်အမျိုးသားအကျိုးစီးပွားထိခိုက်အောင်တရုတ်သမားရှီကျင်းပင်ပါဝင်ကမ္ဘာခေါင်းဆောင်တွေအတော်များများနဲ့ဆက်ဆက်ဆွေးနွေးတာတွေလုပ်ခဲ့တယ်လို့သမားထောက်မြတ်အမျိုးသားလုံခြုံရေးဂျန်ဘေးပုဂ္ဂိုလ်ဟောင်းဂျွန်ဘောလ်တန်ကပြောလိုက်ပါတယ်။အာဂျင်တီးနားနိုင်ငံမျိုးတော်ဘွေနစ်အိုင်ရစ်မှာလုပ်ခဲ့တဲ့ G20 အစည်းအဝေးအတွင်းသမားထောက်ကစိုက်ပျိုးရေးအလုပ်ကိုအဓိကလုပ်ကိုင်ကြတဲ့ပြီးနေရီမှာလာမယ့်2020သမားရွေးကောက်ပွဲကြရင်သူမဲအနိုင်ရဖို့အတွက်တရုတ်နိုင်ငံအနေနဲ့အမေရိကန်ရဲ့လေယာထွက်ကုန်ပစ္စည်းတွေကိုတိုးပြီးဝယ်ဖို့တရုတ်သမားကိုတောင်းဆိုခဲ့ပြီးတော့အပြန်လန်အားဖြင့်တရုတ်ပစ္စည်းတွေကိုအမေရိကန်ကကုန်သွယ်ခွင့်တွေပို့လျှော့ချပေးသွားမယ်လို့ပြောဆိုခဲ့တဲ့အကြောင်းဗုဒ္ဓဟူးနေ့ထုတ် Wall Street Journal ပါသဘောထားအမြင်ဆောင်းပါးမှာရေးထားပါတယ်။သမားထရန့်နဲ့သမားရှီဂျာအဲ့လိုပြောဆိုခဲ့တဲ့ဆိုတာမကြခင်ထုတ်ဝေမဲ့992မျက်နှာပါမစ္စတာဘောတန်ရဲ့စာအုပ်ထဲမှာလည်းရေးထားပါတယ်။ဒီစာအုပ်ကိုရှေ့သတင်းပတ်မှာထုတ်ဖို့စီစဉ်ထားဝေမဲ့ဥရေကြောင်းအရအခြေတင်ဖြစ်နေပြီးတော့စာအုပ်မထွက်နိုင်အောင်အရေးပေါ်အမိန့်ထုတ်ပြန်ပြီးတားမြစ်ပေးဖို့တရားရေးဌာနကဗိုလ်ထူးနေ့ညမှာပဲတင်ပြထားပါတယ်ခင်ဗျာအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့တရုတ်နိုင်ငံရဲ့ထိပ်တန်းစံတမန်တဦးလည်းဖြစ်ပေါ်လစ်ဘျူရိုအဖွဲ့ဝင်တဦးလည်းဖြစ်တဲ့ရန်ကြီးချီတို့အမေရိကန်နိုင်ငံဟဝိုင်ပြည်နယ်မှာဗိုလ်ထူးနေ့ကတွေ့ဆုံခဲ့ပါတယ်သူတို့နှစ်ဦးဟာဟွန်နိုလူးလူးမြို့ကဟစ်ကမ်ဒေတာအခြေစိုက်စခန်းမှာ6နိုင်ကြာတကပိတ်ဆွေးနွေးခဲ့တာဖြစ်ပြီးဒါဟာပြီးခဲ့တဲ့ဩဂတ်လနောက်ပိုင်းကတွေ့ဆုံပြီးတဲ့နောက်ပထမဆုံးအချိန်မြန်မာချင်းဆိုင်ဆွေးနွေးခဲ့ကြတာပါသိစိတ်ချက်လက်တွေကိုနှစ်ဖက်စလုံးကမထုတ်ပြန်ပေမဲ့လည်းတရုတ်စိုးရပိုင်းသတင်းမီဒီယာကတော့ဒီဆွေးနွေးပွဲကပြည်သူ့ဘောဆောင်တယ်လို့ဖော်ပြထားပါတယ်တစ်ချိန်တည်းမှာပဲအမေရိကန်နဲ့တရုတ်စိုးရကြဆက်ဆံရေးကိုပြန်လည်အပြည့်အဝအကောင်အထည်ဖော်ဖို့လိုအပ်တယ်လို့ဝန်ကြီးပွန်ပီယိုကအလေးပေးပြောကြားခဲ့တဲ့အကြောင်းသူ့ရဲ့ပြောခွင့်ရကလည်းပြောပါတယ်အမေရိကန်မှာတော့ဒီအပိုင်းတွေအတွင်းကိုဗစ် -19 ကြောင့်သေဆုံးသူဥယျာဉ်ကျဆင်းလာပေမဲ့ပြည်နယ်10ခုကျော်လောက်မှာရောဂါကူးစက်မှုနှုန်းအမြင့်ဆုံးကိုရောက်နေပါတယ်ဒီနေ့ကသမတ်ထရမ့်လူလူစုဝေးပွဲကျင်းပဖို့ရထားတဲ့အိုကလာဟိုမားပြည်နယ်တုံဆာမြို့မှာတရက်တွင်ပိုးကူးစက်သူ159ယောက်ရှိပါတယ်။တရုတ်နိုင်ငံဘေကျင်းမြို့မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်ပြန်ကူးစက်မှုတွေရှိလာကြောင်းတင်းကျပ်တဲ့တားမြစ်ကန့်သတ်ချက်တွေချမှတ်ထားတဲ့အတွက်ဒီကနေ့မှာအသစ်ကူးစက်မှုနှုန်းကျဆင်းသွားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းမှတ်တွေအတွင်းကူးစက်မှုတွေပြန်ဖြစ်တာမှာပိုးတွေ့လူနာ158ယောက်ရှိတယ်လို့ဘေကျင်းမြို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယနိုင်ငံမှာတော့ဒီကနေ့တရက်ထဲရောဂါပိုးကူးစက်သူ ဒီနေ့ထုတ်ပြန်ထားပါတယ်ခင်ဗျာ ဒါဝိနေညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲကိုဗစ်-19ရေဖို့အချိန်တွေရဒီဝိမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လဲပေးနေပါတယ်ပုံမှန်တင်ဆက်နေကြ9:00နာရီခွဲကနေ9:00အစီအစဉ်ကိုတော့လက်လောရာရီရဲ့ဆိုင်းထားမှာဖြစ်ပြီးတော့ရပါ9:00နာရီကနေ10:00နာရီနဲ့မနေ့6:00နာရီကနေ9:00အစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီလိုကိုနားဆင်တဲ့အတွက်လဲကျေးဇူးတင်ပါတယ်ဘောရရှင်နေအ
This program has come to you from the Voice of America, Washington.